Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လတရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကေတထိုက်ပါအမေရိကန်ပေါ်ရုရှားရဲ့တန်တမန်ရေးအရာတုံ့ပြန်ဆောင်ရွက်ချက်ကြောင့်လုံခြုံရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအတားအဆီးမဖြစ်ဘူးလို့ဒုသမ္မတကပြောဆိုလိုက်ပါတယ်အမေရိကန်သမ္မတအင်ဘူရောအရာရှိချုပ်သစ်ကိုခန့်အပ်လိုက်တဲ့သမ္မတထရန့်ကအင်ဘူရောမှာဗယံပရာအခြေအနေမျိုးဖြစ်မနေဘူးလို့ Twitter မှာရေးသားပါတယ်ပါကစ္စတန်နိုင်ငံမှာတော့ယာယီဝင်ကြီးချုပ်တစ်ကိုလွှတ်တော်ကရွေးကောက်တင်မြှောက်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာ American Imperial အစိုးရအဖွဲ့အပြောင်းလဲအကြောင်းနဲ့အတူ
Israel One ဘိုးတွေစုပေါင်း96ဦးပါ။ 76 96ဦးရှိပြီးတော့ဒီဆုံးလူကတော့12ဦးပဲရှိပါတယ်12ဦး။ဒီမှာဆေးဝန်တယောက်တဲ့ဟိုပြင်းထန်ဆုံးဆောင်ရောဂါနဲ့ဆေးဝန်တယောက်စုပေါင်း245ဦးရှိပါတယ်။
H1N1 ယောဂါကူးစက်ဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ဗိုလ်ချုပ်မူကြီးမင်းအောင်လှရဲ့ဂျပန်နိုင်ငံခီးစဉ်အကြောင်းကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုသစ်တွေကိုရုရှားဘက်ကတန်တမန်ရေးအရာတုံ့ပြန်ဆောင်ရွက်တာကြောင့်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးအပေါ်အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအဟန့်အတားဖြစ်စေမှာမဟုတ်ဘူးဆိုပြီးအမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကပြောဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်မကြာခင်မှာလက်မှတ်ရေးထိုးမဲ့ဒဏ်ခတ်ပိတ်ဆို့မှုဥပဒေချဟာဆိုရင်ယူကရိန်းနိုင်ငံတဲကရုရှားရဲ့လှုပ်ရှားမှုတွေနောက်အီရန်နဲ့ဆီးရီးယားနိုင်ငံအပေါ်ထောက်ပံ့မှုတွေနဲ့ပတ်သက်ပြီးရုရှားရဲ့ရည်တည်ချက်ပြောင်းရမယ်ဆိုတာကိုရှင်းရှင်းလင်းလင်းသတင်းစကားပေးလိုက်တာဖြစ်တယ်လို့လဲဒုသမ္မတမိုက်ပန်စ်ကဂျော်ဂျီယာနိုင်ငံခီးစဉ်အတွင်းဒီကနေ့အင်ကာနေမှာပြောဆိုပါတယ်။2016ခုနှစ်အမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ပတ်သက်ပြီးဒဏ်ခတ်ပိတ်ဆို့မဲ့ဥပဒေချမ်းကိုတော့အမေရိကန်လွှတ်တော်ကတခင်းနဲ့အတည်ပြုခဲ့ကြတာပါ။ဒီဥပဒေချမ်းမှာတော့အီရန်နဲ့မြောက်ကိုရီးယားအပေါ်အရေးယူမှုအသစ်တွေလည်းပါဝင်ပါတယ်။ရုရှားဘက်ကလည်းလက်တုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံတွင်းကအမေရိကန်ဝန်ထမ်းအားလုံးပေါင်း 1,200 ကျော်တဲ့က 955 ယောက်ကိုရှော့ဖို့ပြောဆိုခဲ့တာပါ။ရုရှားနဲ့ဆက်ဆံရေးပိုကောင်းလာဖို့ဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးဖို့ဆိုတဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုဖြစ်စေမဲ့အရင်းခံအကြောင်းရင်းတွေကိုရုရှားဘက်ကဦးစားပေးပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ရုရှားကိုပေးထားတဲ့သတင်းစကားပေါ်မှာအမေရိကန်သမ္မတနဲ့လွှတ်တော်ကြားတသဘောတည်းရှိနေတယ်လို့လည်းဒုသမ္မတမိုက်ပန်စ်ကပြောဆိုပါတယ်။အမေရိကန်ဘက်ကဒေတာရင်းမဟာမိတ်တွေအပေါ်ထောက်ခံမှုကိုပြသတဲ့အနေနဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်နိုင်ငံဆောင်ခီးလှည့်လည်နေတာဖြစ်ပါတယ်
။အမေရိကန်သမ္မတအင်မီရောမှာ6လတာကာလအတွင်းမူဝါဒရေးရာမောင်းမြင်မှုတွေဝန်ထမ်းပြောင်းလဲတွေသတင်းပေါက်ကြားမှုတွေနဲ့ရွှေ့ရွှေ့ထွေးထွေးဖြစ်နေတာကိုကြင်တွေ့ဖို့အင်မီရောအရာရှိချုပ်ဖြစ်တိကျပြသတဲ့မရိန်တပ်ဖွဲ့ပေါ်ချုပ်ကြီးဟောင်းဂျွန်ကယ်လီကိုခန့်အပ်လိုက်တဲ့သမ္မတထရမ့်ကဒီအင်မီရောမှာဗျံမရာဖြစ်မနေဘူးလို့ Twitter မှာရေးသားပါတယ်။အင်ဘီရောအရာရှိချုပ်တဲ့အဖြစ်ပေါ်ကြကြောင်းဂျွန်ကယ်လီတာဝန်ယူပြီးနိုင်ရီပိုင်းအတွင်းမှာပဲအင်ဘီရောရဲ့ဆက်သွယ်ပြင်ကြားရေးညွှန်ကြားရေးမှူးအန်တိုနီစကရာမူချီယာရုကနေဖေရှားခံရပါတယ်။အင်ဘီရောအရာရှိချုပ်ဟောင်းရိုင်းစ်ပရီပတ်အနေနဲ့မဆွမ်းဆောင်နိုင်ခဲ့တဲ့လုပ်ပိုင်ခွင့်မျိုးကိုသူ့အရေးအရာကိုဆက်ခံသူပေါ်ကြကြောင်းဂျွန်ကယ်လီရရှိထားတဲ့အနေအထားလည်းဖြစ်ပါတယ်။အင်မီရောဆက်သွယ်ပြင်ကြားရေးညွှန်ကြားရေးမှူးအဖြစ်တာဝန်ယူပြီးတော့သတင်းတပတ်ကျော်အတွင်းမှာအန်တိုနီစကရာမူချီကိုယာရုကနေရုတ်တရက်ဖယ်ရှားလိုက်တာပါ။အင်မီရောပြင်ကြားရေးညွှန်ကြားရေးမှူးအဖြစ်တာဝန်ယူခဲ့သူစကရာမူချီဟာနယူးယောက်ကစာဆောင်ကိုဖြစ်ကြားချက်အားဆိုရင်ယာရုနဲ့ယူထားတဲ့ယာရုနဲ့မတ်အပ်ဆက်ဘူးလို့သမရကယူဆခဲ့တာလို့အင်မီရောပြင်ကြားရေးမှူးဆရာဟက်ကဘီဆန်ဒါစ်ကပြောဆိုခဲ့ပါတယ်။လက်ရှိအင်မီရောအရာရှိချုပ်ဂျွန်ကယ်လီအနေနဲ့အဓိကကင်တွေရမယ့်ကိစ္စတွေထဲမှာတော့သတင်းပေါက်ကြားမှုတွေမရှိစေရင်းနဲ့သမရယုံနဲ့ဆက်သွယ်ဆောင်ရွက်ခွင့်တွေကိုထိန်းချုပ်ဖို့လို့လည်းပါဝင်ပါရခင်ဗျာ
။ဆိုမာလီယာနိုင်ငံတွင်းအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုမှာအယ်ရှာဘအဖွဲ့ရဲ့အရေးပါတဲ့ခေါင်းဆောင်တဦးသေဆုံးခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေက VOA ကိုအတည်ပြုပါတယ်။အလီဂျာဘဲလ်လို့သိကြတဲ့အလီမိုဟာမက်ဟူစိန်ကမိုဂါဒီရှုကစီးပွားရေးလုပ်ငန်းတွေအစ္စလာမ်ရဲ့အစွန်းရောက်စစ်သွေးကြွတွေကိုငွေကြေးထောက်ပံ့ရေးဖိအားပေးသူလို့အများကသိရှိထားသူဖြစ်ပါတယ်။ အမေရိကန်စံတော်ချိန်စနေနေ့နောက်ပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့တာလို့အမေရိကန်စစ်တပ်ရဲ့အာဖရိကဒေသကုကေရေးဌာနကကြေညာချက်မှာဖော်ပြပါတယ်တိုက်ခိုက်မှုအတွက်ရဲသားတွေသေဆုံးမှုမရှိဘူးလို့လည်းကြေညာချက်ကဖော်ပြပါတယ်မကြာသေးခင်ကဆိုမာလီတပ်ဖွဲ့တွေအပေါ်တိုက်ခိုက်မှုအပါအဝင်အယ်ရှာဘအဖွဲ့ရဲ့လှုပ်ရှားမှုတွေကိုဓာတ်ရိုက်တုံ့ပြန်တဲ့အနေနဲ့ဒေသတွင်းမိဖက်တင်တဲ့ပူပေါင်းပြီးလေကြောင်းကနေတိုက်ခိုက်ခဲ့တာလို့လည်းကြေညာချက်မှာပြောဆိုထားပါတယ်ဆိုမာလီယာတောင်ပိုင်းကအယ်ရှာဘတ်တွေအကောင်ရဒေသတတဝူးအနီးကခြေရွာတစ်ခုမှာစစ်သွေးကြွတွေစီးနင်းလာတဲ့ကားနှစ်စင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ဆိုမာလီယာအနောက်တောင်ပိုင်းဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ရဲ့လုံခြုံရေးတာဝန်ခံဟာဆန်ဟူစိန်မိုဟာမက်ကပြောပါတယ်နိုင်ငံခြားစစ်တပ်လေရင်တွေကနေပြစ်ခတ်လိုက်တဲ့ဒုံးကျည်တွေနဲ့အဲ့ဒီကားတွေထိမှန်ခဲ့တာဖြစ်ပြီးတိုက်ခိုက်မှုရလဒ်ကိုတော့အတီးပြုတ်နေစေဖြစ်တယ်လို့လည်းသူကပြောပါတယ်မြို့တော်မိုဂါဒီရှုကဘုံခွဲမှုတွေလှုပ်ကြံတပ်ဖြတ်မှုတွေကိုကြိုးကင်သူအရေးပါတဲ့အယ်ရှာဘတ်ခေါင်းဆောင်တဦးကိုတုံ့တင်နိုင်ခဲ့တဲ့တာတာဝုအနီဇူလိုင်လ30ရက်နေ့နိုင်ငံတကာမိဖက်တွေနဲ့စစ်စင်ရေးကိုသမ္မတမိုဟာမက်အဗ်ဒူလာဟီမိုဟာမက်ကအတည်ပြုခဲ့တာလို့လဲဆိုမာလီယာပြန်ချိုင်းဝင်ကြီးက VOA ဆိုမာလီယာဌာနကိုပြောဆိုထားပါတယ်ရှင်
ဗင်နီဇွဲလားတိုက်ခံကောင်းဆောင်နှစ်ဦးကိုသူတို့နေအိမ်ကနေလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခေါ်ဆောင်သွားပါတယ်ဗင်နီဇွဲလားနိုင်ငံမှာအခြေခံဥပဒေကိုပြင်ဆင်မဲ့အခြေအတင်ဖြစ်ဖွယ်တိုင်းပြည်ပြည်ပလွတ်တော်ရွေးကောက်ပွဲအပြီးနှစ်ရက်အကြာမှာပဲအခုလိုခေါ်ဆောင်သွားတာပါအတိုက်ခံကောင်းဆောင်တွေဖြစ်တဲ့လီယိုပိုလ်ဒိုလိုပက်စ်နဲ့အန်တိုနီယိုလီဒက်စ်မာရိုကိုဒီကနေ့အင်္ဂါနေ့မနက်အစောပိုင်းမှာဗင်နီဇွဲလားထောက်လှမ်းရေးဌာနစီဗင်အေဂျင့်တွေကခေါ်သွားကြတယ်လို့သူတို့ရဲ့မိသားစုတွေကပြောပါတယ်သူတို့ကိုဖမ်းခေါ်သွားတဲ့ဗီဒီယိုကို Twitter လူမှုကွန်ရက်ပေါ်မှာမိသားစုတွေကတင်ထားပါတယ်အန်တိုနီယိုလီဒက်စ်မာဆိုရင်အဲ့ဒီအချိန်ကညဝေအင်ဂျီတော်မလဲရသေးပါဘူးပြီးခဲ့တဲ့တနင်္ဂနွေနေ့လွတ်တော်ရွေးကောက်ပွဲကိုတပိတ်မှောက်ကြဖို့စော်အော်တဲ့ဗီဒီယိုတွေကိုအတိုက်ခံကောင်းဆောင်နေကအင်တာနက်မှာတင်ခဲ့ကြတာပါသမ္မတနီကိုလတ်စ်မာဒူရိုကဗင်နီဇွဲလားနိုင်ငံကိုအာဏာရှင်စနစ်သွင်းသွင်းမှုအတွက်ကြိုးပမ်းမှုဆိုပြီးတော့လဲအတိုက်ခံအဖွဲ့တွေကပြောဆိုနေကြပါတယ်မျိုးတော်ဝန်ဟောင်းတွေဖြစ်တဲ့ Lopez နဲ့ Leaders Maro နှစ်ဦးစလုံးကဆွဲချက်တွေနဲ့ဒီနေအကျချုပ်ထိမ့်သိမ်းခံထားရတာဖြစ်ပါတယ်။သမရမာဒူရိုစီစဉ်တဲ့အခြေခံဥပဒေကိုပြင်ဆင်မဲ့တိုင်းပြည်ပြည်ပလွတ်တော်ရွေးကောက်ပွဲဟာတရားမဝင်ဘူးလို့ American Bank ကပြောဆိုပြီးတော့သမရမာဒူရိုပေါ်တံခါးပိတ်ဆို့မှုတွေချမှတ်ပြီးတဲ့နောက်နိုင်ငံပိုင်းအကြံမှာအတိုက်ခံခေါင်းဆောင်တွေကိုဖမ်းဆီးလိုက်တာဖြစ်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံနန်ကဟာပြည်နယ်အာချင်ဒေသအနီးစစ်စင်ရေးအတွင်းအမေရိကန် UH-60 Blackhawk ရဟတ်ယာဉ်စပိုင်းဆိုင်ရာချို့ယွင်းတာကြောင့်ခက်ခဲခဲခဲဆင်းသက်ခဲ့ရတယ်လို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ရဲ့ထောက်ပံ့ရေးမစ်ရှင်ပြောခွင့်ရကပြောပါတယ်။ရဟတ်ယာဉ်မှာလိုက်ပါလာသူအလုံးကိုတော့ဘေးကင်းကင်းနဲ့ကယ်ဆယ်နိုင်ခဲ့ပါတယ်။ရဟတ်ယာဉ်ဆင်းသက်တာမှာအဖွဲ့ဝင်နှစ်ဦးတို့အ ਨੇ အချင်းထိခိုက်ဒဏ်ရာရခဲ့ပြီးညွန်ပေါင်းစည်းအဖွဲ့ထံမှကုသမှုခံယူနေတယ်လို့လည်းပြောခွင့်ရကပြောပါတယ်။မတော်တဆမှုဖြစ်ခဲ့တဲ့အကြောင်းရင်းကိုလည်းစုံစမ်းစစ်ဆေးနေပါတယ်။နန်ဂါဟာပြည်နယ်စပင်ကီယာဒေသကအစ္စလာမ်ရဲ့သဘုံတိုက်ခတ်ရေးသမားတွေကိုပြည်ပကျူးကျော်တပ်ဖွဲ့တွေကအာယုံထက်တိုက်ပွဲတွေဆင်နွှဲခဲ့ပြီးမကြာခင်မှာပဲရဟတ်ယာဉ်ပြက်ကျတာလို့တာလီဘန်ပြောခွင့်ရတဦးကအစောပိုင်းမှာပြောဆိုပါတယ်။ရဟတ်ယာဉ်ပေါ်မှာလိုက်ပါလာသူအလုံးသေဆုံးခဲ့ပြီးစီးနင်းတိုက်ခတ်မှုကိုဆက်မလုပ်နိုင်တော့ဘူးလို့လည်းတာလီဘန်ပြောခွင့်ရကပြောတာပါ။တချိန်တည်းမှာပဲမီဒန်ဝါဒက်ပြည်နယ်ဆာဒဘတ်ခရိုင်ကအစိုးရစခန်းတွေကိုတာလီဘန်သဘုံတွေဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်နေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်တိုက်ပွဲတွေကြောင့်မြို့တော်ကာဘူးနဲ့ဆက်သွယ်ထားတဲ့အဓိကအဝေးပြေးလမ်းမကြီးမှာရင်သွေးရင်လာပိတ်ဆို့ကုန်တယ်လို့လည်းပြည်နယ်အစိုးရပြောခွင့်ရက VOA ကိုပြောဆိုထားပါတယ်ရှင
်ပါကစ္စတန်နိုင်ငံရဲ့ယာယီဝန်ကြီးချုပ်အဖြစ်ရှာဟစ်ခါကန်အဘစီယပ်စ်ကိုဒီကနေ့အင်္ဂလိပ်မှာလွှတ်တော်အမတ်တွေကရွေးကောက်တင်မြှောက်လိုက်ပါတယ်။ရှာဟစ်ခါကန်အဘစီယပ်စ်ကယာရုကဖေရှားခံရတဲ့ပါကစ္စတန်ခေါင်းဆောင်နဝက်ရှာရီဖ်ရဲ့မဟာမိတ်တဦးလည်းဖြစ်ပါတယ်။ယာရုကဖန်ရှားခံရတဲ့ဝန်ကြီးချုပ်နဝက်ရှာရီဖ်ရဲ့ညီဖြစ်သူရှာဘက်ရှာရီဖ်ကအကိုဖြစ်သူရဲ့အရက်အရာကိုဆက်ခံပြီးတော့နိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာရေးမှတ်နေသူပါ။လက်ရှိအာဏာရပါကစ္စတန်မွတ်စလင်လီဂ်နဝက်ပါတီကလွှတ်တော်တွင်အားကောင်းတာကြောင့်ရှာဘက်ရှာရီဖ်ဝန်ကြီးချုပ်ဖြစ်လာရေးကဒီအများကြီးဖြစ်လာနိုင်ခြေရှိပါတယ် ဝန်ကြီးချုပ်ဖြစ်ရွေးကောက်ခံရဖို့အတွက်ပထမဆုံးအနေနဲ့ကတော့ Shepherds အနေနဲ့လွတ်တော်ကြပြရွေးကောက်ပွဲမှာအနိုင်ရမှာဖြစ်ပါတယ်လွတ်တော်ကြပြရွေးကောက်ပွဲကတော့လာမယ့်နှစ်လအတွင်းကျင်းပမယ်လို့ခန့်မှန်းထားကြတာပါ1980ပြည်လွန်နှစ်တွေအတွင်းပန်ဂျက်ပြည်နယ်ဝန်ကြီးချုပ်အဖြစ်နဝက်ရှာရစ်တာဝန်ယူစဉ်ကာလမှာရှာဗက်စ်လေနိုင်ငံရေးလောကကိုစတင်ဝင်ရောက်လာခဲ့တာဖြစ်ပါတယ
်တရုတ်နိုင်ငံအနေနဲ့သူ့ရဲ့အချုပ်အခြာအနာကိုတပါးသူလက်အောက်ဘယ်တော့မှအရောက်ခံမှာမဟုတ်ဘူးလို့တရုတ်ကွန်မြူနစ်ပါတီရဲ့တမတော်ထူထောင်ခြင်းနှစ်90ပြည့်အထိမ်းအခမ်းအနားမှာတရုတ်သမ္မတရှီဂျင်းပင်ကပြောဆိုပါတယ်တိုင်းပြည်ပြင်ပကဘလို့ပုတ်ကိုအဖွဲ့အစည်းဘလို့နိုင်ငံရေးပါတီကမှတရုတ်နိုင်ငံရဲ့နယ်မြေပိုင်ဆိုင်မှုကိုကွဲပြားအောင်လှုံ့ဆော်တာကိုဘယ်နည်းနဲ့မှဘလို့အချိန်ခါမျိုးမှာပဲဖြစ်ဖြစ်လက်ခံမှာမဟုတ်ဘူးလို့ဒီကနေ့ဘေကျင်းမြို့တော်က Great Hall ခမဆောင်ကြီးမှာတရုတ်ကွန်မြူနစ်ပါတီအရာရှိတွေနဲ့ပြည်သူလူမျိုးရေးတက်မတော်ကအစစ်မြစ်အရာရှိတွေကိုပြောကြားတဲ့မင်ခွန်မှာသမရရှိကပြောသွားပါတယ်တရုတ်ရဲ့အချုပ်အခြာအာဏာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကျိုးစီးပွားကိုထိပါတဲ့ဘလို့လုံရမျိုးကိုမှလက်ခံမှာမဟုတ်ဘူးဆိုတာကိုအားလုံးသိထားသင့်တယ်လို့လည်းသမရရှိကပြောပါတယ်တရုတ်နိုင်ငံဟာအထူးသဖြင့်တောင်တရုတ်ပင်လယ်ပြင်တခြားနယ်နေဆက်ဒေသတွေမှာနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေအတော်များများရှိတာပါအာရှပစိဖိတ်အင်းဒီချင်းနိုင်ငံတွေနဲ့ဖြစ်နေတဲ့ဒီလိုနယ်မြေပိုင်ဆိုင်မှုအငင်းပွားမှုတွေကိုလစ်လျူရှုပ်ပြီးတရုတ်ဟာတောင်တရုတ်ပင်လယ်ပြင်ကလူလုံကျွန်းတွေနဲ့တန်းနာကြောက်တန်းတွေကိုစစ်ဖက်ဆိုင်ရာအဆောက်အုံတွေအဖြစ်ပြောင်းလဲတည်ဆောက်နေတာဖြစ်ပါတယ်
လုံငန်းတောင်ပေါ်ဆမှုစစ်စစ်ချင်းနဲ့ရာဇဝတ်ကြောင်းအရာရုံးတည်စစ်စစ်ခံရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နဝတ်ကသူ့အနေနဲ့ပြစ်ကျူးလွန်ခဲ့တာမရှိဘူးလို့ဒီကနေ့ဘန်ကောက်မြို့တော်ကတရားရုံးတစ်ခုမှာတီးတန့်လျှောက်လဲချက်တင်ခဲ့ပါတယ်။သူဝန်ကြီးချုပ်တောင်ဝန်ယူစဉ်အချိန်ကဒီအစိုးရရဲ့စံစဘာဝယ်ယူမှုအစီအစဉ်မှာဒေါ်လာတန်းထောင်ချီဆုံးရှုံးရတဲ့အထိပေါ်ဆဆကင်တွေခဲ့တဲ့ဆိုပြီးတော့ဝန်ကြီးချုပ်ဟောင်းရင်းလက်ဆက်ဆက်ခံရတာပါ။သူ့ကိုထောက်ခံသူအများပြားကတော့ဒီကနေ့တရားရုံးအပြင်ဘက်မှာလာရောက်နှုတ်ဆက်ကြပါတယ်။ထိုင်းနိုင်ငံရဲ့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်တဲ့ Miss Yinlak ကသူဟာနိုင်ငံရေးကစားကော်ထဲမှာအသုံးချခံရတာဖြစ်တယ်လို့ဒီကနေ့တရားရုံးကိုလျှောက်လဲခဲ့ပါတယ်။သူ့မှာအပြစ်ရှိမရှိဆုံးဖြတ်ချက်ကိုတော့တရားရုံးကဩဂုတ်လ25ရက်နေ့မှာဆုံးဖြတ်မှာဖြစ်ပြီးတော့တကယ်လို့အပြစ်ရှိတယ်ဆိုရင် Miss Yinlak ဟာ1090နှစ်အထိကြာခံရနိုင်ပါတယ်။မရှင်လဟာအကိုဖြစ်သူဝင်းကြီးချုပ်ဟောင်းတက်ဆန်ရှီနာဝက်လိုပဲစစ်တပ်ကအာဏာသိမ်းဖယ်ရှားတာကိုခံခဲ့ရတဲ့ဝင်းကြီးချုပ်တူဖြစ်ပါရယ်ခင်ဗျာ
2028ခုနှစ်နွေရာသီအိုလံပစ်ပြိုင်ပွဲကျင်းပဖို့အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့ကိုရွေးချယ်လိုက်ပါတယ်ပြင်သစ်နိုင်ငံပါရီမြို့ကတော့2024ခုနှစ်ကျရင်ကျင်းပမှာပါသတင်းပတ်အတော်ကြာညှိနှိုင်းဆွေးနွေးကြပြီးတဲ့နောက် IOC နိုင်ငံတကာအိုလံပစ်ကော်မတီကအိုလံပစ်ပွဲတော်အင်ရှင်ဖြစ်လက်ခံကျင်းပဖို့ဒီမြို့နှစ်မြို့ကိုရွေးချယ်ခဲ့တာပါလော့စ်အန်ဂျလိစ်မြို့ရွေးချယ်ခံရတဲ့အတွက်သမ္မတဒေါ်နယ်ထရန့်ကဂုဏ်ပြုပြောဆိုပြီးအိုလံပစ်ပြိုင်ပွဲအတွင်းအမေရိကန်တွေဟာအမြင့်အောင်မြင်မှုတွေရခဲ့သလို2028ခုနှစ်ပြိုင်ပွဲမှာလည်းအရင်တုန်းကအတိုင်းအောင်မြင်မှုတွေရလိမ့်မယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုအောင်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အမေရိကန်အင်ဖြူတော်အစိုးရဖွဲ့အပြောင်းလဲအကြောင်းနဲ့အရင်ဆုံးစပါမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ခန့်အပ်လိုက်တဲ့အင်ဖြူတော်အရာရှိချုပ်သစ်ဂျွန်ကယ်လီဟာလောက်ပိုင်ခွင့်အာဏာအပြည့်အဝရှိပြီးအစိုးရဖွဲ့အတွင်းစီးကံတကြနဲ့ခိုင်မာအားကောင်းလာအောင်ဆောင်ကျဉ်ပေးနိုင်မှာဖြစ်ကြောင်းအင်ဖြူတော်ကပြောဆိုလိုက်ပါတယ်။သမ္မတထရမ့်ရဲ့သမီးဖြစ်သူအီဗန်ကာနဲ့ခင်ပိုဂျာရက်ကူရှနာအပါအဝင်သမ္မတရုံးဝန်ထမ်းအားလုံးဟာလည်းအရာရှိချုပ်သစ်ထံအစီရင်ခံကြရမှာပါသမ္မတထရမ့်အစိုးရအဖွဲ့မှအမိမြေလုံခြုံရေးဝန်ကြီးတာဝန်ယူခဲ့ပူတဲ့မရိန်းတက်ရဲ့အငိမ့်စားဗိုလ်ချုပ်ကြီးကယ်လီအင်ဖြူရောအရာရှိချုပ်သစ်ဖြစ်တနင်္လာနေ့ကကျန်းသစ္စာကျိန်ဆိုတာဝန်ယူခဲ့တဲ့နေ့မှာပဲတိုက်တိုက်ဆိုင်ဆိုင်အင်ဖြူရောပြန်ကြားရေးဌာနညွှန်ကြားရေးမှူးအဖြစ်တာဝန်ယူထားတာဒီ10ရက်လောက်သာရှိသေးတဲ့အန်တိုနီစကာရာမူချီရာရုကနှုတ်ထွက်သွားတဲ့အကြောင်း VOA သတင်းတောက်ဆလာဒီစာဟုပေးပို့တဲ့သတင်းဆောင်ပါကိုတော့နန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်
။အင်ဖြူရောအရာရှိချုပ်ဟောင်း Ryan Spribus အပါအဝင်တခြားလူတွေကိုပုတ်ခတ်ပြောဆိုခဲ့တဲ့ The New Yorker သတင်းဌာနနဲ့မေးမြန်းခန်းကြောင့်နာမည်ဆိုးထွက်နေချိန်မှာပဲအင်ဖြူရောပြန်ကြားရေးဌာနညွှန်ကြားရေးမှူးအန်တိုနီစကာရာမူချီအနေနဲ့သမရထန်ဂိုရာတိုက်ရိုက်အစီရင်ခံရမယ်ဆိုပြီးတော့ကြွားဝါပြောဆိုခဲ့တာပါ။အင်ဖြူရောပြောခွင့်ရသူဆာရာဟာဂဘီဆန်နက်စ်ကတော့စကာရာမူချီဟာမေးမြန်းခန်းအတွင်းမသင့်တော်တဲ့အတုံးအုံတွေကိုပြောဆိုခဲ့တယ်လို့တမရကသဘောထားကြောင်းပြောဆိုခဲ့ပါတယ
် Look the president certainly felt that Anthony's comments were inappropriate for a person in that position
တမရကအန်တိုနီရဲ့ကောက်ချက်ချပြောဆိုမှုတွေဟာသူ့ယာရုအစ်စ်မှရှိတဲ့လူတယောက်အနေနဲ့မပြောသင့်တဲ့စကားတွေလို့ယူဆတာကတော့အမှန်ပါပဲဒါပေမဲ့ယာရုအစ်စ်နဲ့ပတ်သက်လို့ဗိုလ်ချုပ်ကြီးကယ်လီကိုတမရကဘလို့မှစိတ်အနှောက်အယှက်မဖြစ်စေချင်ဘူးလေ
စကာရာမိုချီကသူ့ရဲ့မတ်ချက်စကားတွေအတွက်နောက်ပိုင်းမှာတောင်းပန်စကားပြောကြားခဲ့ပေမဲ့သူ့အနေနဲ့အစိုးရအဖွဲ့မှတခြားယာထူတာဝန်ယူရတော့မှာမဟုတ်ဘူးလို့အင်ဖြူရောကပြောပါတယ်တနင်္လာနေ့အစောပိုင်းမှာသမ္မတထရမ့်ကမစ္စတာကယ်လီကိုသူ့ရဲ့ဝန်ကြီးများအစည်းအဝေးမှာအခုလိုကြိုဆိုခဲ့တာ
ပါ We all know him we respect him admire
him ကျွန်တော်အားလုံးသူ့ကိုကြည့်ကြပါတယ်သူ့ကိုလေးစားကြသလိုသူလုပ်ခဲ့တာတွေကိုလည်းသဘောကျကြပါတယ
်အင်ဖြူရောအရာရှိချုပ်အဖြစ်တာဝန်ယူရာ6လသာရှိသေးတဲ့မစ္စတာပရီဘတ်စ်နေရာမှာမစ္စတာကယ်လီကိုအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်ပရီဘတ်စ်ဟာအမေရိကန်ပြည်ထောင်စုရဲ့တမိုင်းတစ်လျှောက်အင်ဖြူရောအရာရှိချုပ်တာဝန်အတိုးဆုံးယူခဲ့သူဖြစ်တယ်လို့နိုင်ငံရေးသိပ္ပံပါမောက္ခဒေးဗစ်ကိုဟန်က Skype ကတဆင့်အခုလိုပြောပါတယ
် Donald Trump when he came in he clearly set up a weak chief of staff system
Donald Trump သမ္မတတာဝန်ယူတဲ့အချိန်မှာအပြော့တဲ့အင်ဖြူရောအရာရှိချုပ်စနစ်နဲ့စခဲ့တယ်ဆိုတာကတော့ရှင်းပါတယ်သူစီဝင်ထွက်သွားလာနေတဲ့အခွင့်ထူးကံတွေလူတွေအများကြီးနဲ့ပြောဆိုစကားပြောမှုတွေအတွေ့အကြုံမျိုးတွေနဲ့အုပ်ချုပ်ဖို့ကြိုးပမ်းခဲ့တယ်လို့ပဲအခုလည်းဒီနည်းနဲ့ပဲအင်ဘီရောကူလက်ပတ်ဖို့ဆန္ဒရှိနေတာဖြစ်ပါတယ
်ဒါပေမဲ့လည်းစကာရာမူချီအပါဝင်လူအတော်များများကိုအင်ဘီရောထဲဒီလိုဝင်လာလို့ရတဲ့အခွင့်ထူးမျိုးပေးလိုက်တာဟာအစိုးရအဖွဲ့ကိုဗျမ်းပဒါဖြစ်လာစေတယ်လို့ကိုဟန်ကပြောပါတယ်ပရီဘတ်စ်မရခဲ့တဲ့လုတ်ပိုင်ခွင့်အာဏာရရနိုင်ဖို့အုပ်ချုပ်ရေးမှုသစ်ကယ်လီကညှိနှိုင်းခဲ့ရတာပါပမောက္ခကိုဟန်ကတော့အင်ဖြူရောအရာရှိချုပ်ဟာအစဉ်အလာအဖြစ်သမရပြည်ရင်အင်ဖြူရောမှာအာဏာအရှိဆုံးလို့ဖြစ်တယ်လို့အခုလိုပြောပါတယ်
။ They really are the ones that run the entire White House. They make sure that
အင်ဖြူရောတစ်ခုလုံးစနစ်တကျလည်ပတ်နေအောင်အင်ဖြူရောအရာရှိချုပ်တွေကစီမံခန့်ခွဲကြရပါတယ်။လူတွေကိုခန့်အပ်တာဖယ်ရှားတာတွေလည်းလုပ်တယ်လို့ပဲဝန်ထမ်းတွေကလည်းနေရာချထားပါတယ်။သမရရုံးကိုစာဝန်စာထွက်လူဝင်လူထွက်ကိစ္စကိုလည်းကြီးကြပ်ရပါတယ်။သမရရဲ့အခြေအနေတွေကိုလည်းစီမံခန့်ခွဲရတဲ့အတွက်ကစ်တဲ့အင်ဘီရောကိုလေပတ်တဲ့နေရာမှာတကယ့်ကိုအရေးပါတဲ့ခန်းကဏ္ဍမှာရှိကြသူတွေဖြစ်ပါတယ
်။အင်ဘီရောဝန်ထမ်းတွေအပေါ်အာဏာအပြည့်အဝရှိစေရမယ်လို့ထရမ့်ကအုပ်ချုပ်ရေးမှူးသစ်ကယ်လီကိုကတိပေးထားပါတယ်။ဒါပေမဲ့လည်းအင်ဘီရောအုပ်ချုပ်ရေးရန်နေရာဗျမ်းပဒါဖြစ်နေတယ်ဆိုတဲ့ကိစ္စကိုတော့သမ္မတကအတိအမှတ်ပြုလက်ခံပြောဆိုတာမျိုးတော့မရှိပါဘူးရှင
်ဗီအိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါရဲ့ရှင်အခုတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဘက်ကိုဆက်ပါမယ်မြန်မာနိုင်ငံမှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ86ဦးရှိသွားပြီဖြစ်ပြီးဒီရောဂါနဲ့သေဆုံးသူ12ဦးရှိသွားပါပြီရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူအရေအတွက်တိုးလာနိုင်ပေမဲ့သေဆုံးမှုနှုန်းကိုလျှော့ချနိုင်ဖို့ဦးစားပေးဆောင်ရွက်သွားမယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကတာဝန်ရှိသူကပြောပါတယ်ကမ္ဘာကျန်းမာရေးအဖွဲ့ WHO ကတော့ H1N1 virus ကူးစက်ခံရသူဟာရောဂါလက္ခဏာပြဖို့နှစ်ရက်ကနေ9ရက်အထိအချိန်ယူတာမို့မကြာခင်မှာယောဂါဖြစ်ပွားသူအဖြစ်တည်ပြနိုင်သူအရေအတွက်တိုးလာနိုင်ခြင်းရှိတယ်လို့ပြောဆိုထားတာပါသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မမမြင့်ခိုင်ကပြောပြပေးမှာပါရှင
်ဒီကနေ့ဩဂတ်လ10ရက်နေ့အထိရာသီတုတ်ကွေးယောဂါ H1N1 ဖြစ်ပွားတယ်လို့အတည်ပြနိုင်တဲ့လူနာ86ဦးရှိသွားပြီဖြစ်ပြီးဒီယောဂါနဲ့သေဆုံးသူ12ဦးရှိသွားပါပြီ H1N1 virus ကူးစက်ခံထားရသူတွေအပါအဝင်ပြင်းထန်အဆုတ်ရောင်ယောဂါနဲ့ဆေးရုံတက်နေသူစုစုပေါင်း245ဦးရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOE ကိုပြောပါတယ
်ဇူလိုင်22ရက်ကနေပြီးတော့ဒီ2019မိုးလင်းတဲ့နာရီစီအောင်ကတော့ကျွန်တော်ဒီ H1N1 ပိုးတွေ့စုပေါင်း86ဦးပါ76 86ဦးရှိပြီးတော့ပြေဆုံးသူကတော့12ဦးပဲရှိပါတယ်12ဦးဒီမှာဆေးရုံတောက်တဲ့ဟိုပြင်းထန်ဆုတ်ဆောင်ရောဂါနဲ့ဆေးရုံတောက်တဲ့လူပေါင်း245ဦးရှိပါတယ်ဆေးရုံကလည်းဆင်းသွားတာပေါ့နော်ဟိုပျောက်ကင်းသွားတဲ့လူပေါင်း73ဦးရှိပါတယ
် H1N1 virus ပိုးကူးစက်ခံထားရတဲ့လူနာအများစုကိုကနအူးပိုင်းကချင်းပြည်နယ်ပဲခူးတိုင်းအေရဝတီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပြီးလက်ရှိမှာတော့တနင်္လာရီတိုင်းနေပြည်တော်မွန်ပြည်နယ်နဲ့ရှမ်းပြည်နယ်အရှေ့ပိုင်းတို့မှာလည်း H1N1 virus ပိုးကူးစက်ခံထားရသူတွေရှိလာပါတယ်မြန်မာနိုင်ငံမှာ H1N1 virus ပိုးကူးစက်ခံထားရတယ်လို့အတည်ပြုနိုင်တဲ့လူနာတွေတိုးလာနိုင်ပေမဲ့ရာသီတုတ်ကွေးရောဂါ H1N1 ကြောင့်သေဆုံးမှုနှုန်းကိုလျှော့ချနိုင်ဖို့ဦးစားပေးလှုံ့ဆော်သွားမယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်
။တိုးလာနိုင်တယ်ဆိုတာကတော့ဟိုစစ်ရင်တော့ကျွန်တော်တွေ့မှာပေါ့နော်ရှာဖွေတွေ့ရှိလို့ဆိုတဲ့အတိုင်းပဲပေါ့ တကယ်တော့ဆိုရင် WHO စဉ်းစားရဆိုရင်အခုဖြစ်တဲ့အခုအိန္ဒိယနိုင်ငံတွေမှာရောပြည်ထောင်နေမှာသူကယောဂပိုးကလူရေ120%လောက်တော့ပေါ့ 20% လောက်က antibody ခေါ်တဲ့ဒီအချွတ်အန်ဝိုင်းရဲ့ပိုးရဲ့ antibody ကိုရှိပါတယ်အထားနိုင်ငံတွေကလည်းသူကလူ120%လောက် already affected ခေါ်တာပေါ့ယောဂပိုးကုသခံရပြီးဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကဒါကြတော့ဟိုတိုးလာမလားဆိုတော့ပိုးတွေ့လာတိုးရင်တော့ကျွန်တော်တို့ကသေဆုံးတာကိုရှင်းချဖို့ပဲရေးကြည့်ပါလေလူနာပိုးတွေ့လူနာများလာတာကဟိုကြောက်စရာမဟုတ်ပါဘူးသေဆုံးသူကရှင်းချဖို့ပဲကျွန်တော်တို့ကဥစားပေးရမှာဖြစ်ပါတယ်
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကတော့ H1N1 virus ပိုးကူးစက်ခံထားရသူဟာယောဂါလက္ခဏာပြဖို့နှစ်ရက်ကနေ9ရက်အထိအချိန်ယူတတ်တာမို့မကြာခင်မှာယောဂါဖြစ်ပွားသူဥယျာဉ်တိုးလာနိုင်ခြေရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကိုသတိပေးထားကြောင်းပြောဆိုထားတာလည်းရှိပါတယ်။ရာသီသုံးကွေးယောဂါ H1N1 အတွက်ကျန်းမာရေးဝန်ကြီးဌာနကို SML ယောဂါရှာဖွေဌာနကလူဒန်းထားတဲ့ကာကွယ်ဆေး3,000ရောက်ရှိနေပြီးအိန္ဒိယအစိုးရကလည်းကာကွယ်ဆေးလူရန်ဖို့ရှိနေပါတယ်။အဲ့ဒီကာကွယ်ဆေးတွေကိုလူနာတွေကိုကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေ၊ယောဂအခမ်းရှိသူတွေ၊ကလေးတွေ၊တက်ကြီးရွယ်အိုတွေနဲ့ကိုဝင်ဆောင်တွေကိုဦးစားပေးထိုးပေးသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။ Influenza A H1N1 PDM09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအသွင်ဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီသုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါ။မြန်မာပြည်မှာ2009ခုနှစ်ကနေ2016ခုနှစ်အတွင်းရာသီသုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးအခု2019ခုနှစ်မှာမှ H1N1 နဲ့လူသေဆုံးမှုရှိကြောင်းတွေ့ရှိရတာလည်းဖြစ်ပါလိမ့်ရှင်
။မမမြင့်ခိုင်တင်ပြပို့ခဲ့တာဖြစ်ပါရဲ့ရှင်။တဆက်ထမှာပဲ H5N1 ကူးစက်ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေကိုလည်းတင်ပြပေးခြင်းပါတယ်။တနင်္လာရီတိုင်းအတွင်း H5N1 ရောဂါကူးစက်မှုတန်လျာရှိတဲ့ချက်ချန်နောက်တစ်ခုထပ်မံတွေ့ရှိခဲ့တာကြောင့်ရန်ကုန်မြို့ကတပ်ခွဲခန်းကိုပို့ဆောင်စစ်ဆေးနေပြီးချက်ချန်မှာနေထိုင်သူကလေးငယ်တူကိုလည်းဆေးရုံမှာဆန်းသက်နေကြောင်းဒေသခံတာဝန်ရှိသူတွေကပြောပါရယ်။ဒဝဲမြို့ကချက်ချန်တချံမှာ H5N1 ကူးစက်မှုတွေ့ရှိကြောင်းအတည်ပြုခဲ့ပြီးတဲ့နောက်မှာပဲအခုနောက်ထပ်ဗိမ်မြို့ကချက်ချန်တစ်ခုမှမတင်ကဘွေရာကျက်တွေတည်ဆုံမှုတွေရှိခဲ့တာကြောင့်စစ်ဆေးမှုတွေလှုပ်ဆောင်နေတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မအေးမာကသတင်းပေးပို့ထားပါရရှင
်တနင်္လာရီတိုင်းဒဝယ်မြို့ကကျက်ချန်တစ်ခုမှာ H5N1 ကျက်ငှက်တုပ်ကွေးရောဂါပိုးကိုတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ဗိမ်မြို့ဘက်မှာလည်းကျက်တွေထောင်ကနန်းလောက်တည်ဆုံမှုဖြစ်ခဲ့တာပါဇူလိုင်လ30ရက်နေ့တုန်းကတော့ဗိမ်မြို့ပင်းအိုရွာကကျက်ချန်ကကျက်တွေဇက်တိုက်တည်ဆုံခဲ့တာကြောင့်ရန်ကုန်ကိုပို့ပြီးစစ်ဆေးဆန့်သက်မှုတွေလုပ်ခဲ့တယ်လို့ချက်ချန်ကကလေးတူးကိုလည်းစေယုံတင်ပြီးစစ်ဆေးမှုတွေလုပ်နေတယ်ဆိုပြီးဗိမ်မြို့စီရင်တရားရေးကော်မတီဥက္ကဋ္ဌဦးမြတ်ကိုကိုကပြောပါတယ်။
အဲ့တော့ကျွန်တော်တို့ဟိုဖေးဥကြီးရောမှာလေးစီအကောင်950မီတာလက်ချန်ချန်မှာတော့ဟို26ရင်းနေကလေးကဟိုတရားသေးတယ်28ရင်းမှာနေရာသေးတယ်28ရင်းနေမှာ150လောက်သေးတယ်ဆိုတော့ဟိုချန်ထဲမှာနောက်ဆုံးတော့ဟို30ရင်းနေမှာသွားသေးတဲ့ချိန်မှာ150လောက်ပဲကျန်တယ်။ဒါနဲ့ကျွန်တော်တို့ကတဖြည်းဖြည်းနဲ့တွေ့နေတယ်ဆိုတော့ကျွန်တော်တို့ကဟိုဝေးကူးသွားတော့သူကအဲ့ဒီချစ်ကိုယူပြီးတော့ရကောတက်ခွဲခန်းကိုကျွန်တော်30ရင်းနေမှာတော့ပို့လိုက်ပြီ။ချစ်ချမ်းမနေတဲ့ဟိုဟိုဆလင်းနေတာကောင်းလေးတယောက်တော့ဟိုရှိတယ်။အဲ့တော့ဆွေးဦးနေတာရတယ်။သူ့ကိုတော့ကျွန်တော်ရင်ကိုလည်းကျွန်တော်တို့ကလေဟိုစစ်ဆေးထားတော့ပေါ့ကျွန်တော်တို့အပြေတော့ခုဒီမဆက်လာသေ
းဘူး။ဒဝဲမျိုးဘက်မှာတက်တည်တေဆုံးမှုဖြစ်တဲ့အချိန်ကလေးကဘိမျိုးဘက်မှာလည်းချက်ချန်တွေကကြက်တွေတေဆုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်
။ကြည့်နေသေးလားကျွန်တော်တို့ဟိုလောကတဲ့15ရင်းအရင်နဲ့ဆက်လာတော့ဟိုချက်ချန်တွေမှာတော့တွေတော့တွေ့တယ်။ဒါဆိုတော့တော့ဟိုတချမ်းမအကောင်ကလားတွေ့တဲ့ချက်ရှိတယ်။အပေါင်း1500လောက်တွေ့တဲ့ချက်လေးရှိတယ်။ဒီလိုတင်းမရဘဲနဲ့တွေ့တဲ့ချက်တွေတော့ရှိတော့ပေါ့
။ H5N1 ရောဂါပိုးတွေ့ရှိခဲ့ရတဲ့တနင်္လာရီတိုင်းဒဝယ်မြို့မှာတော့ကျောင်းနေပိတ်ထားရကနေကျောင်းနေအခုချိန်မှာပြန်ဖွင့်ခဲ့ပါတယ်။တနင်္လာနေ့တုန်းကတော့ကလေးတွေအတွက်စိုးရိမ်တာကြောင့်မူလတန်းကျောင်းနေပြန်ပိတ်ခဲ့ရတယ်လို့လည်းဒဝယ်မြို့ကတူကပြောပြပါတယ်
။မနေ့ကနှစ်ယောက်ပြန်တင်ရတယ်လို့ဟုတ်ကဲ့တန်တရားဖြစ်တဲ့ကလေးတွေဆွေးရတယ်။ဒါပေမဲ့မူလတန်းတွေကိုပြန်ပိတ်ထားတယ်
။ကျက်ငှက်တုပ်ကွေးယောဂါဟာမြန်မာနိုင်ငံမှာ2006ခုနှစ်လောက်ကနေစတင်ဖြစ်ပွားခဲ့ပြီး2016ခုနှစ်အထိဖြစ်ပွားတာ8ကြိမ်ရှိခဲ့ပြီဖြစ်ပါတယ်။တနင်္လာရီတိုင်းဒဝယ်မြို့ဝဲကျွန်းထိန်သိရက်ကွက်ကကြက်ချံမှာတော့ကျန်းကဲ့တုတ်ကွေးယောဂါ H5N1 ဆိုတာကိုဇူလိုင်လ26ရက်နေ့ကအတည်ပြုခဲ့ပြီးရန်ကုန်တိုင်းမရန်ကုန်6ရက်ကွက်ထဲကကျက်မွေးမြူတဲ့နေရာမှာကျန်းကဲ့တုတ်ကွေးယောဂါ H5N1 ဖြစ်နေကြောင်းကိုတော့ဇူလိုင်လ29ရက်နေ့ကအတည်ပြုခဲ့ပါတယ်။ကျန်းကဲ့တုတ်ကွေးယောဂါနဲ့ပတ်သက်လို့တရိတ်ဆန်တွေကနေလူတွေကိုမကူးဆက်အောင်သတိပေးချက်တွေကိုလည်းအစိုးရဘက်ကထုတ်ပြန်နေပါတယ်ရှင်။
မအေးအေးမာတင်ပြပို့ခဲ့တာဖြစ်ပါရဲ့ရှင်အခုတခါတော့ဒီဗိုလ်ချုပ်မူဂျီမင်းအွန်လိုင်းရဲ့ဂျပန်နိုင်ငံခီးစဉ်အကြောင်းကိုတင်ပြပေးပါမယ် မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမီအောင်လိုင်ဟာဂျပန်နိုင်ငံခီးစဉ်ဖြစ်ဒီကနေ့ပဲစတင်လိုက်ပါတယ်ဂျပန်ထိပ်တန်းစစ်ဘက်ဆိုင်ရာအရာရှိတွေနဲ့နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးဆွေးနွေးမဲ့ခီးစဉ်နဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကအပြည့်အစုံပြောပြမှာဖြစ်ပါတယ်ရှင်
ニッポンファウンデーションဥက္ကဋ္ဌမစ္စတာယိုဟိဆာဇဂါဝါရဲ့ဖိတ်ကြားချက်အရတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းမင်းအောင်လိုင်ခေါင်းဆောင်တဲ့တက်မတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာဩဂုတ်လ၁ရက်နေ့မှာဂျပန်နိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်ဒီခီးစဉ်အတွင်းဂျပန်နိုင်ငံအစိုးရတာဝန်ရှိသူတွေဂျပန်ကိုပိုင်ကာကွယ်ရေးတပ်ဖွဲ့များရဲ့ပူးတွဲစစ်ဦးစီးချုပ်နဲ့ရောအခြားဂျပန်စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးနိုင်ငံတက်မတော်တွေကြားပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေဆွေးနွေးသွားဖို့ရှိတယ်လို့တမရော်ကဝေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်ချုပ်မင်းမြောင်လိုင်းရဲ့ခီးစဉ်အတွင်းမြောက်ကိုရီးယားအရေးလိုဒေသတွင်းမှာအပူတပြင်းဖြစ်နေတဲ့ကိစ္စရပ်တွေလည်းဆွေးနွေးဝယ်ရှိတယ်လို့ဂျပန်မြန်မာအရေးကျွမ်းကျင်သူဦးရွှေဘခေါ်မစ္စတာဟီဆာဟုဒါနာဘက်ကပြောပါတယ်
။မြောက်ကိုရီးယားရဲ့ချင်းကြောင့်မူဆိုတာခု၎င်းဘာတော့အတွေ့ပြဿနာဖြစ်တယ်ဆိုတာမျိုးမြန်မာနိုင်ငံအနေနဲ့လည်းဒါကိုလားတယ်ထားဖို့ကြည့်လဲဆိုတာမျိုးဂျပန်ကပြောဖို့ရှိမယ်ထင်ပါလေခင်ဗ
ျနျူကလ িয়ার စမ်းသပ်ပြစ်လွတ်မှုတွေလုပ်ပြီးဂျပန်နိုင်ငံရဲ့လူညုံရေးကိစ္စကိုချင်းချောင်းနေတဲ့မြောက်ကိုရီးယားအရေးကိုဗိုလ်ချုပ်မင်းအောင်လှိုင်ရဲ့ခီးစဉ်မှာဆွေးနွေးဝယ်ရှိတယ်လို့သုံးသပ်သူနောက်တူကတော့တိုကျိုအခြေစိုက်မြန်မာရေးလှုပ်ရှားသူဦးကျော်ကျော်စိုးဖြစ်ပါတယ
်လက်တလောကာလမှာမြောက်ကိုရီးယားရဲ့ဒုံချီစမ်းသပ်မှုတွေရဲ့ဟာဂျပန်နဲ့မကဘူးအမေရိကန်ကိုပါချင်းချောက်တဲ့အမျိုးဖြစ်တာဆိုတော့ဂျပန်ကိုယ်တိုင်ကလည်းဒီအရှာဒီကိစ္စကိုအထူးပဲအလေးထားနေတယ်ဆိုတဲ့ခါကျတော့အခုဘိုးချုပ်မင်းကြီးမင်းအောင်လာတဲ့ကိစ္စမှာဒါကိုဆွေးနွေးကောင်းဆွေးနွေးမယ်လို့ကျွန်တော်ယူဆတယ်ဒါပေမဲ့အဲ့ဒါကိုကျွန်တော်အမြင်ပြောရရှိတော့လူသိရှင်ကြားထုတ်ပြန်ကြီးညာမယ်လို့ကျွန်တော်မထင်ဘူးခင်ဗ
ျပြီးခဲ့တဲ့နှစ်တည်းဂျပန်ကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့ဘိုးချုပ်ကြီးနာကာတာနီမြန်မာနိုင်ငံကိုလာရောက်ပြီးဘိုးချုပ်မင်းကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ရမှာကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ကြောင်းလဲဂျပန်မီဒီယာတွေကသတင်းတွေဖော်ပြခဲ့မှုပါတယ်ဒါပေမဲ့လည်းအခုအခါဂျပန်နိုင်ငံရဲ့ပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေမှာအခက်အခဲတွေရှိနိုင်တယ်လို့ဦးရွှေဘကသုံးသပ်ပါတယ
်။ဂျပန်ပြည်တွင်းမှာဒီလိုလိုသူကဂျပန်ကာကွယ်ရေးဂျပန် SDF ကိုတိတ်မယုံဘူးဗျ။အဲ့တော့ SDF ကနိုင်ငံခြားမှာတကူကူတော့မယ်ဆိုရင်ကျွန်တော်တို့ဒီလိုလိုသူကလာစားကျင်ကြမှာပဲလို့ကျွန်တော်ထင်ပါလေ။ဘာဖြစ်နေတကူကူတော့ပေါ်ဆိုတာကျွန်တော်မဖြစ်နိုင်ဘူးထင်တယ်ဗျ။
ဒါပေမဲ့လည်းဂျပန်ရဲ့နိုင်ငံရေးမူဝါဒအရမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာရောလူသားချင်းစာနာမှုကဏ္ဍတွေမှာတော့အကူအညီပေးနိုင်ကြောင်းဦးကျော်ကျော်စိုးကမြင်ပါတယ်
။ထိတ်ကြတဲ့ဒီ Nippon Foundation ပေါ့လေ။အဲသူကလည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ထောက်ရှားမှုတွေထဲမှာအဲတော်တော်လေးကိုလှုပ်လှုပ်ရှားရှားပါဝင်ပတ်သက်ကူညီပေးနေတယ်ဆိုတဲ့အကြောင်းဒီလိုမျိုးဂျပန်အစိုးရကအတိအမှတ်ပြုထားတဲ့ထောက်ခံထားတဲ့အဖွဲ့အစည်းကြီးတစ်ခုကနေပြီးတော့ထိတ်ကြချက်ရဂျပန်ကိုလာပြီးတော့ဘူဂျိုဘူဂျီကိုလည်းလာပြီးတော့ဒီမှာဆွေးနွေးမှုတွေပြုမယ်။နောက်မလှည့်လည်ကြီးရှိမှုတွေလုပ်မယ်ဆိုတဲ့ဟာက2014ကလာတဲ့အထက်သာလို့ရှိရင်တော့ပို့ပြီးတော့အဆင်ညင့်တယ်လို့ကျွန်တော်ကယူဆပါတယ်။ဆိုတော့ဂျပန်ကတော့သူတပြင်းနိုင်ငံရေးမဟုတ်တဲ့စီရေးမဟုတ်တဲ့ပံ့ပိုးမှုတွေကိုသူကလုပ်တာပို့ပြီးတော့များပါတယ်ခင်ဗျ
။ဘူယုံမင်းမြောင်းလိုင်းရဲ့ခီးစဉ်မှာဇနီးတော်ကျူကျူလှနဲ့အတူကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒူဘူယုံကြည်စိုးထွတ်ဒူဘူယုံကြည်စန်းဦးဒူဘူချုပ်ကြီးညူစောနဲ့အခြားတက်မတော်အရာရှိတွေလိုက်ပါသွားကြပါတယ်ဒီခီးစဉ်ဟာဘူချုပ်မင်းမင်းအွန်လိုင်းရဲ့ဂျပန်နိုင်ငံဒုတိယခီးစဉ်ဖြစ်ပြီးဂျပန်စီဦးစီးချုပ်ဘူချုပ်ကြီးရှီဂဲရုအီဝါဆာကီရဲ့ဖိတ်ကြားချက်အရ2014ခုနှစ်မှာပထမဆုံးအကြိမ်တွားရောက်ခဲ့ပူပါတယ်ခင်ဗျာ
ကိုညာဝဲအောင်တင်ပြကြတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအင်ကာညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီခုအင်ကာညတရားလည်လိုင်းဆွေးနွေးခန်းကိုတော့မကြခင်ထုတ်လွှင့်မယ်ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချင်ပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ဒီမတိုင်ခင်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုအရင်ဆုံးနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
ရုရှား၊အီရန်နဲ့မြောက်ကိုရီးယားပေါ်တံခါးပိတ်ဆို့မှုအဖြစ်ဒီပြတ်တမ်းရေးဥပဒေအဖြစ်သံကဒေါ်နယ်ထရန့်လက်မှတ်ရေးထိုးတော့မယ်လို့မျှော်လင့်ရပါပဲ။တပ်ထက်လက်မှတ်ရေးထိုးတာကိုဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းဆောင်စားနေတဲ့အချိန်မှာပဲရုရှားဘက်ကလည်းသူတို့ဘော်ရေးယူတံခါးမှုတွေအကောင့်ထဲပေါ်လာနဲ့လက်တော့ပြန်မယ်ဆိုပြီးအခိုင်အမာပြောဆိုနေပါတယ်
။ The yeas are 98, the nays are 2. The bill is passed.
ပိတ်ဆို့တံခါးရေးဥပဒေကြမ်းဟာကွန်ဂရက်လွှတ်တော်ကရအောင်ရခဲ့ပါတီနဲ့စလုံးရဲ့တခဲနဲ့မဲပြတ်သက်ထောက်ခံမှုနဲ့ပုံဖော်ချမှတ်ပြီးအတည်ပြုလိုက်တာပါ Republican ထဲလွှတ်တော်အမတ် John McCain ကတော့ထောက်ခံမဲ90နာမည်နဲ့တည်ပြုနိုင်လိုက်တဲ့ဥပဒေကြမ်းနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်
We will not tolerate
ကျွန်တော်တို့ရဲ့ဒီမိုကရေစီပေါ်ထိုးနှက်တိုက်ခိုက်မှုတွေကိုတီးခံခွင့်လုံးမှာမဟုတ်ပါဘူးဒီဥပဒေကြမ်းကဒါကိုပြသလိုက်တာပါ
အရေးယူတံခါးမှုတွေကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ခြေကံအာဏာကန္တအသီးသီးကိုကြေကြေပြန့်ပြန့်ပြစ်မှတ်ထားချမှတ်လိုက်တာဖြစ်ပါတယ်ဒီမိုကရက်ထဲလွှတ်တော်အမတ်ဘန်ဂါရင်ကတော့ရုရှားပေါ်ရေးယူမဲ့အချက်တွေကိုအခုလိုပြောဆိုပါတယ
် Mandatory sanctions are included in this
ဥပဒေမှာမဖြစ်မနေရေးယူဖို့ဥတီသတ်မှတ်ထားတာကစွိုင်းရင်ကဏ္ဍဗန္ဒာရေးထောင်လန်းရေးနဲ့ကာကွယ်ရေးကဏ္ဍတွေကိုပ
ါရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂျီရာယက်ဖ်ခော့ကတော့ ABC ရုပ်သံကားတစ်စင်းအရေးယူပိတ်ဆို့မှုတွေကိုအခုလိုကန့်ကွက်ပါတယ
် Completely weird
အဝမယုံနိုင်စရာလက်မခံနိုင်စရာဥပဒေပါပဲကျွန်တော်တို့ဘက်ကလက်တော့ပြန်ပါပါဒါမျိုးမလုပ်ပါနဲ့လို့ပြောချင်ပါတယ
်ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကတော့သမ္မတထရန့်ရဲ့နှိဆက်သူတွေကိုရုရှားဘက်ကပြီးခဲ့တဲ့နှစ်ကနိုင်ငံတော်တော်များများမှာဆက်သွယ်ရှိခဲ့တာမှမေမဲလဲမလျော်မကန်ဆက်သွယ်ခဲ့တာမျိုးမလုပ်ခဲ့ဘူးလို့ ABC ရုပ်သံကိုအခုလိုပြောပါတယ
် If Ambassador Kislyak was not contacted
ရေလို့ရုရှားတမ်မန်ဒီဆာဂေ Kislyak ကတစ်ဖက်ကလူတွေကိုအဆက်အသွယ်မလုပ်ခဲ့ဘူးဆိုရင်တန်တမန်ရေးရထန်းဆောင်တဲ့တဲ့တာဝန်တွေကိုပြက်ကွက်ပါလိမ့်မယ်။သူကတရှိုးလောက်တာမဟုတ်ပါဘူး။လူသစ်စုဆောင်မှုတွေ့တာလည်းမဟုတ်ပါဘူး။တကယ်လို့ဒီလိုသာသူလောက်ခင်အခုလောက်ဆိုရင်ဘော်ရှွိုက်ပြဇက်ယုံဘဲလီအကအဖွဲ့ရဲ့ခေါင်းဆောင်လို့ဥပမာပေးတင်စားရမယ်။ရှန်ရှန်တောက်အောင်မြင်နေတဲ့သူဖြစ်နေရောပေါ့ဗျာ
။ဒီလိုရရှားဘက်ကခိုင်မာပြောနေပြီမဲ့လဲအမေရိကန်လွှတ်တော်အမတ်တွေကတော့ဒီပြောဆိုချက်တွေကိုလက်မခံပါဘူး။ဒီမိုကရက်ထဲလွှတ်တော်အမတ်ချက်ရှာမားကအခုလိုပြောဆိုပါတယ်။
Mr. Putin and his allies have not suffered
serious losses. ချောချာအနာပိုင်နိုင်ငံတစ်ခုရဲ့ရွေးကောက်ပွဲကိုပြည်ပနိုင်ငံကဝင်ရောက်နှောက်ယှက်ခွင့်မရှိတာကျွန်တော်တို့ရဲ့အခွင့်အရေးပါဒီအခွင့်အရေးကိုအကြီးအကျယ်ချိုးဖောက်ပေးမယ် Mr. Putin နဲ့သူ့ရဲ့အပေါင်းပါတွေဟာဒီအကျိုးဆက်ကိုအရင်ကအလေးနဲ့ပြန်မခံခဲ့ရပါဘူးအခုဒီနေ့မှာတော့အလုံးပြောင်းလဲသွားပါပြီ
ဒီပိတ်ဆို့တံခါးမှုတွေဟာမြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်ဒုံးကျည်စမ်းသပ်ပစ်ခတ်မှုအတွက်လည်းဥတည်ပြီးတော့ပြစ်မှတ်ထားပြဋ္ဌာန်းထားတာပါ Republican ထက်လွတ်တော်အမတ်Corey Gardner က
We have more work to do to stop the crazed Kim.
ယူသွန်နေတဲ့ Kim အစိုးရအဖွဲ့ကိုဟန်တားနိုင်ဖို့ကျွန်တော်တို့အများကြီးလုပ်ရပါလိမ့်မယ်။တရုတ်ပြည်မှာဆိုမြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတဲ့လုပ်ငန်း 9,000 လောက်ရှိပါတယ်။မြောက်ကိုရီးယားရဲ့စီးပွားရေးရဲ့ 90% နှုန်းတရုတ်မှာတောင်းအောင်ရှိပါတယ
်။အရေးယူပိတ်ဆို့ရေးဥပဒေကြမ်းမှာအီရန်ကိုလည်းနျူကလ িয়ার နဲ့မသက်ဆိုင်တဲ့တခြားကိစ္စတွေအတွက်ပြင်ပထားပြီးထည့်သွင်းထားပါတယ်။အီရန်ရဲ့ပေတိန်သုံးဒုံးကျည်စီစဉ်တဲ့နိုင်ငံတကာကြမ်းဖက်မှုတွေကိုထောက်ခံတဲ့အတွက်အမေရိကန်ပြည်ထောင်စုဘက်ကနောက်ထပ်ရေးယူတန်ခတ်တာဖြစ်ကြောင်းပါခင်ဗျာ
သင်တိုင်းဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့တော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုသားညုံဦးနဲ့ထုတ်လုပ်သူမဆွမှုတို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရက်ရွာတည်ငြိမ်တဲ့ဥပဒေစိုးမိုးရေးဆိုတဲ့ကိစ္စပါပြီးခဲ့တဲ့သတင်းပတ်တွင်တော့ဒီကြောက်ပတောင်းမျိုးကအဆောင်တစ်ခုကိုဗလီဆိုတဲ့တန်တရားနဲ့လူအုပ်ကနေပြီးတော့ဖျက်ဆီးဖို့ကြိုးစားတဲ့နေရာမှာလူစုလူဝေးကိုထိမ့်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဒေသအာဏာပိုင်တွေကအဲ့ဒီအဆောင်ကိုဖျက်ဆီးခဲ့ပါတယ်။ လူစုလူဝေးနဲ့ဒီဥပဒေမဲ့ကျူပန်းချက်ပေါ်မှာအာဏာပိုင်တွေကအခုလိုကန့်တွယ်ခဲ့တာကြောင့်မလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်တော့မင်းကိုထုတ်เสียဖြစ်လာပါတယ်။ဒါကြောင့်မလို့ဒီ mob rule လို့ခေါ်တဲ့လူ့အုပ်သုံးပြီးတော့ဥပဒေချိုးဖောက်တာတွေရာဇဝတ်မှုကျူးလွန်တာအပေါ်မှာအာဏာပိုင်တွေကဘလို့ကန့်တွယ်တင့်လဲလက်ရှိဘလို့ကန့်တွယ်နေကြလဲစရတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပြည်နိုင်ဆွေးနွေးပွဲနှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကျွန်တော်တို့ရှင့်နေကြီးဦးသိန်းတန်းဦးဖြစ်ပါတယ်သူကတော့ဒီရှင့်နေများကွန်ရဲ့အထက်ပမာပြီးရပါနောက်တူကတော့ကိုသက်ဆွေဝင်းကိုသက်ဆွေဝင်းကတော့အမျိုးသားဒီလူငယ်ကွန်ဂရက်အဖွဲ့ရပါအဲ့တော့နှစ်ဦးလုံးလေလိုင်းပေါ်ရောက်ရှိနေပါခင်ဗျာကျွန်တော်အရင်ဆုံးရှင့်နေဦးသိန်းတန်းဦးကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဦးသိန်းတန်းဦးကြားပါလားခင်ဗျာဟုတ်ကဲ့ဦးသိန်းတန်းဦးရေခုနကကျွန်တော်ပြောသလိုပါပြီးခဲ့တဲ့ပတ်တွင်းကပဲဒီကြောက်ပြောင်းမှာဖြစ်သွားတဲ့ကိစ္စပေါ့နော်လူအုပ်ကတော်တော်လေးထိမ့်မရဘူးဆိုတဲ့အနေအထားမျိုးဖြစ်လာပါတယ်အဲ့တော့အာနာပိုင်ကညှိနှိုင်းပြီးတော့ဒီအဆောင်အုံကိုဖျက်ဆီးပေးလိုက်တယ်ပေါ့နော်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့အာနာပိုင်ရဲ့ကင်တွယ်မှုကဖြစ်သိမ့်မသိမ့်ဦးသိန်းတန်းဦးရဲ့အမြင်သိကြပါတယ်အဓိကဥပဒေရှုထောင့်ပါဟု
တ်ကဲ့လုံးဝဖြစ်သိမ့်မပါဘူးဒါမဂျိုရတီတိုင်တန်နီလို့ခေါ်တာပေါ့ဗျာလူများစုနဲ့လူအုပ်နဲ့အနိုင်ကျင့်လို့ရှိရင်ဥပဒေကြထမ်းချက်တွေကိုဘေးချိတ်ထားရမယ်ဆိုတဲ့သုံးမျိုးဖြစ်သွားတယ်ဒါလုံးဝအသေးပဲမရှိဘူးလုံးဝလည်းဖြစ်တင်ဘူးဒါတရားဥပဒေစိုးမိုးမရှိဘူးဗမာပြည်မှာဆိုတော့အချက်ကိုမိမောထိုးပြရတာဖြစ်တယ်ဗျာ
ဟုတ်ကဲ့တစ်ဖက်မှာကျွန်တော်တို့လိလာကြီးတလောက်အဲ့ဒီပါလူတွေအဲ့ဒီဒေသခံတချို့လည်းမေးကြီးတလောက်ကဒီအဲ့မှာရှိနေတဲ့ဒေါသဖြစ်နေတဲ့လူအုပ်ကိုလည်းထိမ့်သိဖို့အတွက်ကအခြားနီးလန်းတွေမရှိတလောက်ဆိုတာအခြားနီးလန်းဆိုတာကဒီလူအုပ်ကိုဖြိုဝါမဲ့ပုံစံမျိုးဖြစ်တာပေါ့အဲ့လိုအနေထားမျိုးတော့သူတို့မှာကြုံရတယ်လို့အာဏာပိုင်တွေဘက်ကတချို့လူတွေပြောတာဆိုတာရှိပါတယ်ခင်ဗျာအဲ့တော့အဲ့ဒီအနေထားမျိုးပါရောကင်တွယ်တဲ့အနေထားမှာအရင်သိမ့်မွေ့လုံးနေဦးလား
ဟိုကျွန်တော်မြင်တာတော့ဗျာဟိုဘရားဥတွေစိုးမမှုနဲ့ပတ်သက်လို့ရှင်ရောဒေါသထွက်နေလူအုပ်ကြီးရုံကနေခွန့်လို့ပြရတာမှလားဗျာအဲ့တော့ဒေါသထွက်နေတဲ့လူအုပ်ကြီးကခွင့်ကြောင်းတွေကိုဖျက်မယ်ဆေးရုံတွေကိုဝင်တိုက်ခိုက်မယ်ခရီးတွေကိုတတ်ဖို့ဖျက်ဖို့အာဏာပေးမယ်ဆိုရင်တော့ဒေါသထွက်နေလူအုပ်ကြီးကြောင်းမလို့ကျွန်တော်ကခွင့်ပြုပါလားဆိုတော့အဲ့ဒီအားတော့သဘာဝကျလို့ကျွန်တော်မထင်ဘူးဗျာဥပဒေကဥပဒေအတိုင်းရှိရမှာပဲနော်သူစီကံနီလန်းကြဖြစ်ရမှာပေါ့ဗျာအခုဖြစ်တဲ့ဖြစ်စေမှာဒေါသထွက်တယ်မရှိနိုင်ဘူးဂလီဖြစ်လို့အဲဂလီဖြစ်လို့ဆိုတဲ့နေရာမှာကျွန်တော်နိုင်ငံက2008ဖွဲ့စည်းပုံဖြစ်အောင်ဥပဒေရလွတ်လပ်စွာယုံကြည်ကိုယ်ပိုင်ရှိတဲ့နိုင်ငံပဲအစ္စလာမ်ဘာသာဆိုတာလည်းပဲကျွန်တော်တို့တရားဝင်ဘာသာယူ၄ခုတည်းမှာပါတယ်ဗျအဲ့တော့သူကဂလီကိုခွင့်ပြုတဲ့နေရာပဲစောက်တယ်ဆိုရင်ဥရေနီလန်တကြပဲကျွန်တော်ဆောင်ရွက်ကိုရှိပြီရှိပါလိမ့်မယ်ဇာစီမင်တာနီးရီယာကျန်တဲ့အစိတ်ပိုင်းနေရာခုဘီမင်းကမပြုတ်ပြေးကိုပြေးကိုမပြေးတဲ့ဆိုတဲ့အချက်မျိုးရဲ့ရှိလိမ့်မယ်အဲ့လိုမဟုတ်ဘဲနဲ့ကိုမကြည်နတ်တာဆိုရင်ညနဲ့အဲ့လိုအနိုင်အထက်လူလုံးနဲ့အနိုင်ကျင့်တာဟိုဒီလမ်းကတွဲလို့မရှိဘူးဆိုတာမျိုးတော့ကျွန်တော်လက်မခံဘူ
းဟုတ်ကဲ့ပါခင်ဗျာဦးသိန်းတန်းဦးလေလိုင်းပေါ်မှာခဏနေပေးပါခင်ဗျာကျွန်တော်ကုသက်ဆွေဝင်းရဲ့အမြင်ကိုသိချင်ပါလေကုသက်ဆွေဝင်းကြားပါလားခင်ဗျာ
ကိ
ုသဆွေဝင်ရေအခုကြောက်တော့ဖြစ်ရကူပဲအဓိကဦးစားပေးပြီးတော့ပြောပါမယ်ဒီမတိုင်ခင်ကလည်းဖြစ်ရတီတော်များရှိပါတယ်ထိန်းလို့မရတဲ့လူအုပ်နဲ့ပတ်သက်ပြီးတော့အာဏာပိုင်ကကင်တွယ်ဖို့တိတ်ခတ်တဲ့အနေအထားမျိုးရောအထူးသဖြင့်ဘာသာရေးနဲ့ပတ်သက်လို့ကမြန်မာနိုင်ငံမှာအခုအနေအထားမျိုးမှာဗုဒ္ဓဘာသာနဲ့ပတ်သက်လို့အရင် sensitive ဖြစ်နေတယ်ထိမခံတဲ့အနေအထားမျိုးဖြစ်နေတယ်ကြုံနေရတဲ့အနေအထားမှာအာဏာပိုင်ဘက်မှလည်းသူတို့အကြက်တဲတော့ရှိနေပုံရပါတယ်ဒါတလောအနေအထားရဆိုရင်ပဲအခုဖြစ်သွားတဲ့ပြဿနာပေါ်မှာအာဏာပိုင်ဘက်ကကင်တွယ်တာမှားတဲ့ထောင်ဘဒူးမှဘာမှမပြောမစူမြန်မာပြည်ထဲမှာအာဏာပိုင်ပြောတာပါမပြောမစူပဲတိတ်တိတ်နေရတဲ့အနေအထားမျိုးရှိနေပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ကိုသက်ဆွေဝင်ရဲ့အမြင်သိကြပါတယ
်ဟုတ်ကဲ့ဒီပြဿနာကြီးတွေမှာကျွန်တော်ကြားရတာမျိုးလေးရောဒီအင်းချက်လေးရတဲ့ကဏ္ဍပေါ့ဒီပြည်သူတွေအနေနဲ့ကဒီကျွန်တော်ဒီပြဿနာကြီးတွေဆိုလို့ရှိရင်ဒီလိုကောင်းတယ်ပြည်သူတွေဒီမှာကျွန်တော်ဒီကြားနေပြီးတော့ဒီမဟုတ်တဲ့ကစားတွေပြည်သူတွေကိုဒါလို့ကျွန်တော်အရပိုင်းတွေကတကောင်းမကားတွေကိုယ်ဝင်နိုင်မယ်ဒီအရင်းချက်တွေတော့ဖြည့်ဆည်းနိုင်မယ်ဆိုလို့ရှိရင်အနည်းငယ်ကဒီကိစ္စတွေကကျွန်တော်ဖြည့်ဆည်းပြီးသားဖြစ်နေတယ်ခုကအဲ့လိုမျိုးပဲနဲ့ဒီလူမျိုးမလည်းဘာတိမမရဘူးဘာဖြစ်တယ်ဆိုတော့လည်းမသိတဲ့ခါကျတတိယပုံများလာတယ်ပေါ့အဲ့တော့ဒီဖြစ်တဲ့အချိန်မှာဒီဆိုရတော့ဒီကံရမှုကအရင်ညာရှင်းခဲ့ရမှန်းတယ်ဘလို့တော့မကူတိုင်းအမင်းနဲ့ဒါယူချူရည်ဆိုတာမျိုးလည်းတင်ရထွက်လာခဲ့တယ်အဲ့တော့ဒီဆရာကူတာဆရာဦးသိန်းကူတာပြောလို့ရတယ်ဒါတော့ဘလို့မှကျွန်တော်လည်းမခံပြီးတိုင်းဘူးအဲ့တော့လူလူလူကြီးနဲ့ဒီအများဆုံးသဘောဆန္ဒတိုင်းတာလူခွင့်ရှိလို့ဆိုလို့ရှိရင်ဒါကျွန်တော်မှတရားဥပဒေရှိလို့မှာမဟုတ်ဘူးကျွန်တော်တော့လောကံကွက်တယ်ဒါပေမဲ့လောကပေပန်းကြောင့်ဆိုရမှာပါလို့နေလဲဆိုတော့တို့ကဒီသတင်းထက်လက်ဒီလူကြီးကြီးနဲ့ဆက်ပြီးဖို့အတွက်ဒီအခါကျတော့ဒီခိုင်းစစ်ဖြစ်လာတာလူပဒနာဖြစ်လာတဲ့အခါကျလို့ရှိရင်ဘလို့မျိုးဒီလူကြီးကိုခွဲရမယ်ဆိုရတော့ဥပမာကျွန်တော်ရေနော်ကျောင်းသားတစ်ပိတ်သားဆိုပြီးရင်တို့ဘလို့မျိုးဖြစ်လို့ဆိုတော့ကျွန်တော်တကူတာပဲဆိုတော့ဒီလူကအေးအေးဝါနေနေပြီးတော့ဒီမျိုးစုံပြောရင်ဒါပေမဲ့ဒီကိစ္စလေးကြတော့ကျွန်တော်အကျန့်တိတ်ဖြစ်ခွဲလိုက်တယ်ဒါကကျောင်းသားတွေကလက်လက်နဲ့ကျောင်းသားတွေကလူလူဖြစ်တာနဲ့ဒီနေ့ဒီပါပဲဒီလူကဖြစ်လာပြီဆိုလို့ရှိရင်တော့အဖိုးရရဲ့အကင်အပေါ်ကအရန်ကို ့ဒါပေမဲ့အဲ့ဒီတညရဲမှာလည်းကြည့်ကြည့်လိုက်မှာဆိုလို့ရှိရင်နိုင်ငံလေးမှာတောင်ပြည်နယ်ဘက်တစ်ပိတ်ကိုလည်းဝင်ချူလိုက်တယ်ညညကြီးကဝင်ပိုင်းချူလိုက်တာအဲ့ဒါကြောင့်ဘုမတ်သွားလို့နိုင်တယ်တရားဥပဒေစိုးမိုးလို့ဆိုပြီးတောင်ပြည်နယ်ကဝင်မှလုပ်နိုင်တယ်ဒါပေမဲ့ဒီတော့ဘယ်တော့မှကျတော့ဘာသာရေးတွေတောင်းတဲ့အရာကြတော့ချုပ်ဝင့်ပြီးလိုက်တယ်ဆိုတာကြတော့အစိုးရမှာဆိုတော့စမ်းချက်ဖြစ်နေတယ်ဖြစ်နေတယ်။အဲ့တော့တရားဥပဒေစိုးမိုးကြီးကဒီလူငယ်စုတွေပေါ်မှာဒီဘာသာမတူတဲ့တွေပေါ်မှာဒါမျိုးဒီခွဲခြားတဲ့ပုံစံမျိုးပေါက်နေတဲ့ပုံစံလူငယ်ရတယ်ဒါအစိုးရအနေနဲ့ကဒီကိစ္စကိုတင်ချာကံပြန်နိုင်ဖို့ကြိုးမယ်။ဒါကကြောက်ရောက်ကြတာလေကျွန်တော်တို့ဒီဟိုသာသနာ့ဝင်ကြီးရဲ့ဒီဟိုဦးသူတော်ကလည်းနေနေလည်းဖြစ်တယ်။ဒါသူ့ဘာပြီးနေနေလည်းဖြစ်တယ်။ဒီအခါကျတော့ကျွန်တော်တို့ဒီမန်နေဂျာဝင်သူကကြောက်ရောက်နေပြီးတော့ဒီပထမခေါက်ကြမ်းတော့ဒီကြောက်ရောက်နေပြီးတော့ဒီကြောက်ရောက်မျက်စနာနေနိုင်သွားတာ။အဲ့တော့ဒီလူကြီးကပါသာလူဖြစ်ဖို့ပြီးဖြစ်ကြတယ်ဆိုတာမျိုးကိုအစိုးရအနေနဲ့မကင်နေနိုင်ဆိုတာကြီးကတော့အရေးကိုဆက်ဖို့ကောင်းပါပဲ။အဲ့လိုမျိုးကျွန်တော်တို့ဒီဘုဒ္ဓဘာသာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တကားလေးမြင်တော့မှဒီအောင်အဖူရကူရံကဒီချွတ်တော်မကူရံရဲ့အမိန့်နဲ့ဇာယီကိုဖြူခွင့်ပေးလိုက်တယ်ဆိုတဲ့အမှုမျိုးသွားတဲ့ခါကျရင်ကျွန်တော်ဒီတရားရေးမှန်တိုင်းဥပဒေပြေးမှန်တိုင်းဒီအုပ်ချုပ်ရေးမှန်တိုင်းကြီးအစားဇာယီပြည်ထောင်စုကိုဖြစ်ဖို့အတွက်ကိုထောက်ပံ့နေပါလားဒီဒီမိုကရေစီပြည်ရဲ့ကြောင်းလေးဂျိုးလူကာရီဆိုပြီးတော့ဇာယီပြည်ထောင်စုကိုဖြစ်ဖို့ပြေးနေပါလားဆိုတဲ့ညွှန်သွားလို့ရှိရင်ကျွန်တော်ဒီမှာအချက်ပုံရံတော့ပေးတာလား
ဟုတ်ကဲ့ပါခင်ဗျကုဦးသိန်းသန်းဦးကကုသဆွေဦးကလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျသရော့ရှင်နေဖိတ်ခေါ်ကြပါလေဒီဆွေးနွေးပွဲတော့ကျွန်တော်တို့သရော့ရှင်တော်များများသူပေါဝင်ဆွေးနွေးမင်းများလို့ရဆူပြီးတော့ဖုန်းနံပါတ်နေလည်းပြပို့ပါရယ်စာရီလည်းပြပို့ပါရယ်အဲ့ထက်ကနေပြီးတော့ကျွန်တော်တို့တတ်နိုင်သလောက်ခေါ်ယူပြီးတော့မှဖြစ်ပါရယ်ခင်ဗျအဲ့တော့ဆွေးနွေးမင်းများတဲ့ခါမှာတော့စကလုံးအဖြစ်ကိုအားလုံးရင်ကြီးကြီးနဲ့ဆွေးနွေးနိုင်မယ်လို့မျှော်လင့်ပါရယ်ကျွန်တော်အရင်ဆုံးဦးမျိုးဝင်းကိုဖိတ်ခေါ်ကြပါလားခင်ဗျဦးမျိုးဝင်းကြားပါလားခင်ဗျဆွေးနွေးလို့ရပါတယ်မင်းများလို့ရပါတယ်တူတူတ
ူဟုတ်ကဲ့ကြားပါရယ်ကြားဟိုကုသနေဦးကြီးကြားပါရယ
်ဟုတ်ကဲ့ဟုတ်ကဲ့ဆွေးနွေးပါဟုတ်ကဲ့ပြောပါမင်းများလို့ရပါတယ်
အချင်းတကြီးဦးသိန်းသန်းကိုကျွန်တော်တခုတော့မသိလို့မေးချင်ရပါဘူးเนาะအဲလူအများစုကလောက်တာမှန်လားဥပဒေကမှန်လားအဲ့ဒါကျွန်တော်ကြည့်ချင်ဘူ
းဘယ်လိုလဲခင်ဗျာလူများစုက
လူများစုကမှားနေတာကိုလို့ရယ်ဥပဒေကလူများစုဘက်ကအမှန်ပေးရမှာလားဒါဒီမို့လူအနည်းစုဘက်ကအမှန်ပေးရမှာလ
ားဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မေးပြပါမယ်ကျွန်တော်တစ်ဆက်တည်းတော့တော်ရှင်တူကိုဖိတ်ခေါ်ကြပါလေဦးစိုးဝင်းအဲဆွေးနွေးမေးမြန်းလို့ရပါတယ်တူတူတူပါ
ဟုတ်ကဲ့ဗျာကျွန်တော်ပြောရအောင်ကိုစိုးဝင်းဟုတ်ပါတယ်ကိုကျွန်တော်အမြင်ရတော့ဗျာဘာဆောက်ဦးပဲဖြစ်စေသက်ဆိုင်ရာဒီဥပဒေနဲ့ပဲအကျုံးဝင်တယ်အဲ့အတွက်ကြောင့်ဒီလိုမျိုးဟိုဥပဒေအပြင်ဘက်ကနေပြီးတော့ဒီလိုမျိုးစူပူအောင်ကြွားမှုပုံစံမျိုးဖန်တီးတာအဲ့ဒါမျိုးကတော့မဖြစ်သင့်ဘူးလေဒုက္ခဘာဖြစ်လို့တော့ဒါတရားဥပဒေစိုးမိုးရေးကိုအဓိကဟိုခုနေဖြစ်နေပါတော့ဒီဥစ္စာကို NLA အနေနဲ့ရတယ်အစိုးရမဖြစ်သေးဘူးလို့ပဲကျွန်တော်ယူဆတယ်ဗျ။ဘာလို့လဲဆိုတော့တရားဥပဒေစိုးမိုးရေးစီအဓိက NLA လက်ထက်မှာမရှိဘူး။ NLA မှာမန္တလေး300လုံးမကင်နိုင်သေးဘူး။အဓိကတရားဥပဒေထက်မှာစစ်တပ်ရှိနေတယ်။အဲ့အတွက်ကြောင့်ဒီတရားဥပဒေစိုးမိုးရေးဓာတ်တွေဖြစ်လာမှာမဟုတ်ဘူးလို့ကျွန်တော်အနေနဲ့အရင်ဆုံးပြောချင်တာပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာဦးစိုးဝင်းကျေးဇူးပါ။တယောက်ဖိတ်ခေါ်ချင်ပါတယ်ထပ်ပြီးတော့ဒေါ်ရင်ရင်ထီးတူတူလေးနဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုဒီကြဘရမှာဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့ဒီအစာဦးကိုဖြတ်မယ်ဆိုရင်လည်းပေါ့နော်ခုကဖြတ်မယ်ဆိုလို့ရချင်းအရင်စင်ဘာလို့ပဲလှုပ်လှုပ်တာစုံစမ်းစစ်ဆေးပြီးမှဟိုတရားဥပဒေစိုးမိုးရေးကယာစီပုဂ္ဂိုလ်တွေနဲ့အကုန်လုံးလောရမှာဖြစ်တယ်အခုကဒီစောင့်နေတဲ့ဖြတ်စည်းလိုက်တဲ့အိမ်ဟာတကယ်တမ်းပလီတာဖြစ်ခဲ့မယ်ဟေးဆိုရင်ဒါမွတ်စလင်တွေနဲ့ဒီဟာအထီးကြီးပဋိပက္ခတွေဖြစ်မယ်ဒါပလီဆိုပြီးဖြတ်လိုက်တဲ့ဟာကပလီဆိုပြီးဖြတ်လိုက်ပြီးဟေးဆိုလို့ရချင်းဒီမှာတို့ဒီလိုပြဿနာမျိုးတွေဖြစ်လာမှာမဟုတ်ဘူးစူပူမှုတွေဖြစ်လာမှာအခုကအိမ်ဖြစ်သွားသူတွေသူကဒါတွေကတရားဥပဒေစိုးမိုးရဘာလို့မချုပ်ကင်နိုင်တာတော့ဆိုတာပဲဒီမှာတို့ကပြောချင်တာပါ
ဟုတ်ကဲ့ပါခင်ဗျာဒေါ်ရင်ထေကျေးဇူးပါကျွန်တော်ဒီ၃ရောင်းနဲ့ပတ်ဆက်ပြီးတော့ကျွန်တော်ဒီအဓိကပင်နယ်ဆွေးနွေးလူတွေပြန်လှည့်ပေးကြပါလိမ့်ဦးသိန်းတန်းခုနမေကွန်းရှိပါတယ်ကိုပြွန်ဝင်းမေးပါတယ်လူများစုကမှားတာကလောက်တာကိုအမှန်ပဲပြရမလားအနည်းစုအမှန်ပဲပြရမလားဥပဒေရှုထောင့်ကဖြည့်ပေးပါတယ်
ကျွန်တော်တို့ဥရီတိုင်းမှာသွားမှာဗျာလူများတယ်ဆိုတော့ဥရီကပြေးပေးလို့မရဘူးဥရီကအမှန်ပါပဲ
ဟုတ်ကဲ့အဲ့တော့အခုအနေထားမှာအခုအနေထားမှာခုနကကိုစိုးဝင်းလို့ပြောသွားလဲရှိပါတယ် NLD အစိုးရကတရားဥပဒေစိုးမိုးရေးကိုသူလုံးလို့မရဘူးသူလက်ထက်မှာမရှိဘူးလို့လည်းပြောတယ်အဲ့ဒါဒါသူ့မြင်ပေါ့ဥစိုးဝင်းရဲ့မြင်ဥသိန်းတန်းရဲ့မြင်ပါဦ
းအမှုပေဗျာဖွဲ့စည်းပုံစံဥရီကဒါအဓိကတာဝန်ရှိတာဒီရေးဝန်ကြီးဌာနတာဝန်ရှိတာလေနော်ပြည်ဝင်ကနာတောင်ရှိတာတကယ်တော့ဒီလိုအဖြစ်အပျက်မျိုးသာတရားဥပဒေစိုးမိုးပြီးတော့ရင်ကျေးတဲ့နိုင်ငံတကာမှာဖြစ်ရင်သက်ဆိုင်ရာဝန်ကြီးကတော့ထွက်ရပြီဗျလှုပ်ထွက်ရပြီပေါ့နော်တို့တို့ကအခုဂုံတိတ်ကလည်းကိုထိမ့်သိမ့်တဲ့လူတွေဖြစ်တဲ့အခါကျတော့ဒီလိုအမျိုးကထွက်ရမှာဒုတိယတာဝန်ရှိတာတော့နယ်လုံးဝန်ကြီးဌာနပေါ့ဗျာ
ဟုတ်တယ်
အဲ့ဒီဘက်ကဖြစ်မယ်ပြီးတော့မှမာလေးတိုင်းပြည်သားကြီးအစိုးရအဖွဲ့ပြီးတော့မှပြည်တော်စုဝန်ကြီးအစင်းနေရှိတာဆိုတော့ပြည်ထောင်စုဝန်ကြီးဌာနနဲ့ရဲတို့လုံခြုံရေးတာဝန်ခံတဲ့ထူထောင်အုပ်စုက
ကျွန်တော်တို့ဒီအစိုးရရဲ့သမရရဲ့တအောက်မှာမရှိဘူးဗျာပြဿနာအဲ့ဒါအဲ့တော့ပြဿနာအဲ့ဒါပဲဆိုတဲ့အခါကျတော့ဖိသိမ့်ခြင်းနဲ့ခုနကပြောသလိုပါပဲနော်ဒီကျွန်တော်ပါတနာပြောသလိုပါပဲကျောင်းသားတပိတ်ကြီးဦးအကျိတ်နဲ့ခြေမုံနဲ့အတပိတ်စခန်းတွေဝင်စီးတယ်တောင်းတယ်ဒါမျိုးတွေတုတ်ပြင်းတယ်ဒါမျိုးကျတော့မသိကြအောင်ဆောင်တာလားလို့စဉ်းစားစရာရှိတယ
်နောက်တစ်ဖက်မှာ
ထင်နေပြီ
ဟုတ်ကဲ့ပြောပါ
ဟုတ်တယ်ဖက်မှာလည်းခုနကျွန်တော်ပြောရမယ်ဆိုတော့ဒီဒီတွတ်တော်အမတ်တို့ဘာလို့ကူပါလာတဲ့လူတွေကိုလည်းကဘာလို့မှမသိဘူးခေါင်းချောက်ချားဖြစ်နေတယ်ဟာဒါဒါကြီးကတို့လုတ်ပြရလားအဲ့ဒီလူတော့မဖြစ်ဘူးကျွန်တော်တို့ဘဲထည့်တဲ့မျက်နှာကြည့်လို့မရဘူးညာပြည်သူတရားလုံးရဲ့အကျိုးစီးပွားကိုကြည့်ရမှာကို့မဲပေးတဲ့လူတွေဟိုကကို့နောက်မဲမပေးရကြီးရဲ့သလုံးတာမျိုးတို့မဖြစ်ဘူးကျွန်တော်ထင်တယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကိုသက်ဆွေဝင်းလည်းမိကြည့်ပါနဲ့ခုနကကိုစိုးဝင်းပြောထားတဲ့ဟာကိုသဘောတူပါလား NLD အစိုးရကတရားဥပဒေစိုးမိုးရေးမှာလုံးလုံးကင်လို့မရဘူးသူ့ရဲ့တာဝန်မရှိဘူးပုံစံမျိုးပေါ့နော်ပြောထားတာပေါ့ကိုသက်ဆွေဝင်းလက်ခံပါလား
ကျွန်တော်ကဒီဟာကိုဒီတရားဥပဒေစိုးမိုးရေးဒီရေးရတာမျိုးဆိုတော့ညာတကယ်အားလုံးကိုကြိုးစားတော့ရဖြစ်တယ်ဆက်ကြည့်တယ်ကျွန်တော်ဆိုတာလည်း NLD အစိုးရလည်းပြီးတော့ဒီ NLD ပါတီရဲ့ဒီမောက်ခါဖြစ်တယ်လို့ပြောမှုကျွန်တော်ဒီ technical ဥပဒေပြောရမယ်ဆိုရင်တော့ဒါကတော့ NLD ဖွဲ့မှာကြာလို့ရှိတယ်ဆိုတော့ကျွန်တော်ပြောရမှာပဲဒါကတော့ NLD ကအစိုးရဖြစ်နေတဲ့မှုကိုဖိုက်ခဲ့တာမျိုးတွေ့ခုနကပြန်လာလက်ပံရှိနေတယ်သူကျွန်တော်ဥပဒေရောက်ဟိုအစိုးရမှာဒီဒီဒါတခုကိုပြန်ပြန်လာကိုတော့
အဲကုသဆုံဝင်ဖုန်းဟုတ်ကဲ့ကုသဆုံဝင်ဖုန်းလိုင်းကတိတ်မကောင်းဘူးခင်ဗျကျွန်တော်တိတ်မကြောက်ဘူးကောင်းမို့ကျွန်တော်ကုဦးသိန်းတန်းကိုဆက်မေးချင်ပါတယ်ဦးသိန်းတန်းကိုအခုကြောက်ပြောင်းဖြစ်ကကျွန်တော်တို့က highlight တစ်ခုပြတာပေါ့ဒီမတိုင်ခင်မှာလည်းဖြစ်တည်ရှိပါတယ်မန္တလေးမှာဖြစ်ဘူးလေတလောကဆိုစစ်တွေမှာဆိုလို့ရှိရင်ပဲဒီလှေစိတ်မှာလူအုပ်ကနေပြီးတော့ဒီလှေဝဲတဲ့မွတ်စလင်တွေကိုဝိုင်းလုလိုက်ကြတယောက်တည်သွားတယ်ပေါ့နော်အဲ့ဒါမျိုးဖြစ်ခဲ့တယ်ဒါပေမဲ့တိတိယောက်ရေးယူတယ်ဆိုတဲ့ဟာမျိုးမကြောက်ဘူးဖြစ်နေတယ်အဲ့တော့အစိုးရကိုယ်တိုင်ကအထူးဖြစ် NLD ကတာဝန်ယူထားတဲ့အစိုးရကိုယ်တိုင်ကဒီလိုမျိုးလူအုပ်နဲ့ခုနပြောလို့ဒီဆောင်ရွက်တဲ့ကိစ္စမျိုးတွေဒီစူပူတဲ့ကိစ္စမျိုးတွေကိုတိတိယောက်တကယ်တမ်းသင်ငန်းစာပြပြမကင်တွင်နိုင်ဘူးလို့ပြောနိုင်လား
တဲ့ဟုတ်တယ်ကသူတို့လည်းအကြောင်းကြောင်းတောက်ထားနေရပုံရတယ်သူတို့အခြေအနေကလည်းသူကတကယ်ဟိုစူးကြတာဘူးကားဘဝဗျအဲ့တော့ခုနကကျွန်တော်ပြောသလိုပဲဒီဟာတွေကိုလုံခြုံမှုကိုတိတိယောက်ကင်တွင်မဲ့မြန်မာနိုင်ငံရဲတပ်ဖွဲ့လို့ထိုတွေဥချိုဥစည်းဌာနတို့လိုအပ်တဲ့လုံခြုံရေးနဲ့ပတ်သက်တဲ့ရန်ညာအပုံလုံးကအဲ့ဒီဆိုရဲဒိုင်းရိုက်ကိုကဲအောင်မလုပ်ရမရှိဘူးเนาะအဲ့တော့အဲ့ဒီအနေထားမှာမလုပ်နိုင်ပြီးတော့တလျှောက်လုံးမှာလည်းပဲကျွန်တော်ဒါသမရိုင်းပိစိလက်ထက်ကလေးကဒီလိုဘာတွေပေါ်နေလဲဆိုတော့အမုန်းစကားတွေ hate speech တွေဖြန့်တာဒီလိုဒီဘာသာတစ်ခုနဲ့တစ်ခုအမုန်းတိုက်တဲ့ကိစ္စတွေကဟိုတိတိရှုထားခဲ့ကြတော့မသိရဆောင်းတာမဟုတ်ဘူးဆိုတော့မှတိတိရှုထားခဲ့ကြပြီးတော့ဒီအရင်လွတ်ထားခဲ့ကြတော့အဆိုင်ခဲနဲ့တဲလာတာဗျတိုက်ခင်းတဲ့တဲလာပြီးတော့ဒါမျိုးတွေကမဖြစ်တဲ့ဒါကဒါမျိုးတွေကိုမဖြစ်ပြအောင်လုပ်နေတဲ့အဖွဲ့အစည်းရှိတယ်လို့ကျွန်တော်ယုံတယ်ဗျ။အဲ့တော့အဲ့ဒါတွေပေါင်းတဲ့အခါကျတော့တကယ်ကိုမိဘွားကရန်ပုံပေါ်မိဘွားကလေးရတိုက်တော့အကူပြဿနာကြီးတက်လာတာပေါ့ဗျာ။ဒါတွေကဟိုဒီတိုင်းတိုင်းဒီစိုးစိုးတွေကမဖြစ်ချင်းမဲနဲ့လက်ပိုက်ကြည့်နေတဲ့အကျိုးဆက်လို့ကျွန်တော်ဆိုတ
ာ။ဟုတ်ကဲ့တဖက်မှာ energy အစိုးရအနေနဲ့ကဘာပြောပြောလူတို့ကနေပြီးတော့တင်မြှောက်လို့အစိုးရတည့်ရနေနဲ့သူတို့မှရှိနေပြီ။သူတို့မှတော့တာဝန်မရှိဘူးလားဒီကိစ္စမှာ။
ကျွန်တော်ခုနပြောတဲ့မှာအစဉ်အတိုင်းမှာနံပါတ်1ဒီရေကြီးဝန်ကြီးဌာနမှာတိုက်ရိုက်တာပေါ့ရှိတယ်။နံပါတ်2မန္တလေးတိုင်းဒေသကြီးကအနေလုံးဝန်ကြီးဌာနမှာတာဝန်ယူရတယ်မှာရှိတယ်။နောက်နံပါတ်3ကျွန်တော်မန္တလေးတိုင်းဒေသကြီးအစိုးရဘက်မှာတွေ့ဝိုက်တာဝန်ရှိတယ်။နံပါတ်4ပြည်တော်စုသုရဘက်တရားလုံးမှာတွေ့ဝိုက်တာဝန်ရှိပါတယ်။ဒါကတော့ဒီလိုသွားမှာပေါ့ဗျာအစဉ်တိုင်းသွားကြရမှာ
။ဒီလိုလူအုပ်နဲ့ခုနပြောလို့စူပူလောက်တဲ့ကိစ္စမျိုးတွေမှာအစိုးရရဲ့ကင်တွယ်မှုတွေကြောက်ပြောင်းဖြစ်ရမှာမကောက်ရှေ့မတိုင်ဒီမတိုင်ခင်ဖြစ်ရတဲ့ကိစ္စမှာအစိုးရကကိုအစိုးရဘက်အာဏာပိုင်တွေဘက်ကကိုကင်တွယ်တာကျင့်တဲ့အားရလောက်စရာရှိရလားဗ
ျကျွန်တော်ခုနပြောလို့ပဲဗျသူတို့ကတကယ်ဟိုစူကြားကဘူးကားဆိုတော့အကုန်ကြည့်နေရဘူးရတယ်ဗျနော်ကျွန်တော်တို့တခါတလေကြလဲဟိုသကပုံရှိတယ်ဗျဒီသကုံမှာခွေးမရိုက်ခင်မှာခွေးကျင်မျက်နှာကြည့်ရတယ်ဆိုတော့အဖြစ်မျိုးတွေလည်းရှိဖို့ပေါ်တယ
်
အကြောင်းကြောင်းတွေအတွက်ဒီမှာဒီအချက်ဟိုဖက်ပောင်းသူမကြည့်လဲမှုတွေဖြစ်လာမှာသို့လို့မကန်ရဲမပြေရဲဖြစ်နေတာလို့လည်းကျွန်တော်ထင်တယ
်ဟုတ်ကဲ့NLD ဘက်ကခေါင်းဆောင်တချို့ပြောတဲ့ကျွန်တော်တို့ကြားပူပါတယ်အင်တာဗျူးတွေမှာလည်းပြောပါတယ်အဓိကဒီအထူးဖြစ်ဘာသာရေးနဲ့ပတ်သက်လို့အစွန်းရောက်မှုကိစ္စမှာနိုင်ငံရေးပြောကပါတယ်ဆိုရအုံလုံးသုံးတာကျွန်တော်တွေ့ပူပါတယ်တယောက်နှစ်ယောက်ပြောပူပါတယ်ဒီလိုမျိုးခံမှလို့ရပါလား
ငါပါနိုင်နေပြကျွန်တော်တို့ဗမာပြည်တပိုင်းပြန်ကြည့်ပါဗျာ1958ကတည်းကရောက်ကလာပြီးပြီးချိုးတဲ့အမှုမှာကျွန်တော်တို့ပေါ်ပေါက်လာတာပဲစုံစမ်းစစ်ဆေးအဖွဲ့တွေဗမာပြည်တပိုင်းတစ်ချောက်လုံးမှာခက်ခဲကြုံတိုင်းကြုံတိုင်းမှာဒီဘာသာရေးပြဿနာပေါ်ပေါက်လာတာကျွန်တော်တို့ကတွေ့ရတယ်ဗျာဒီလက်သက်ပြီးတော့ကျွန်တော်မြင်နေရတာပါပဲ အဲ့တော့ဒီဟာလည်းပဲမဆုံးရင်လည်းဒီကစုံငင်းကြီးပေါ့မပြောနိုင်ဘူးပြမပြေတော့ခံရရှိပေါ့ဟိုသဘောယူနေဖြစ်ကြရလဲဖြစ်နေပါတယ်အခြားတစ်ခါခုနကျွန်တော်ပြောတယ်မီးလောင်ကလေးပင်းနေတာတွေကြောက်မှုလည်းဖြစ်မယ်လက်ပိုက်ကြည့်တော့ဒီပြဿနာမကြီးထွားတဲ့နဲ့တဖြည်းဖြည်းချင်းကောင်းလာကြီးထွားလာလည်းဖြစ်မယ်တမင်ကြောက်ချဖန်တီးတဲ့ကိစ္စလည်းပါမယ
်ဟုတ်ကဲ့
အဲ့လိုအာဘော်ဖန်တီးဒီထုတ်ရှားတဲ့အပေါ်တွေမှာတစ်ဖက်ကလည်းပဲကြိုက်ွယ်တဲ့အပေါ်ကညံ့ဖြင်းတဲ့အခါပေါ့ဒါမျိုးတွေပေါ်ပေါက်လာလို့ဖြစ်တယ်
ဟုတ်ကဲ့ကျွန်တော်ကုသဆွေဝင်ပြန်ပြီးကြည့်ပါကုသဆွေဝင်ကြားရပါလားခင်ဗျဟုတ
်
ကဲ့ခုနကပြောကျွန်တော်ပြောသလိုပါဒီဘာသာရေးအစိုးရမှုကိစ္စတွေမှာနိုင်ငံရေးပြောကပါတယ်လို့ပြောဆိုချက်တွေနဲ့ပတ်သက်လို့ရောကုသဆွေဝင်လက်ခံပါလားဖြစ်နိုင်ခြေရှိပါလား
ဘယ်လိုလဲပြန်ပါလဲခင်ဗျကျွန်တော်မှလည်းဒါမျိုးတွေကဒီဖြစ်နိုင်တဲ့ဟာတွေကဒီပြီးခဲ့တဲ့ဒီခုက20ခုရကျွန်တော်ကြားရခဲ့တဲ့နိုင်ငံရေးရှိတဲ့ခါကျတော့ဒီဘာသာရေးဒီကိစ္စတွေမှာလည်းဒါမျိုးဖြစ်အောင်လို့ကြားတောက်ပြရလို့ပြီးတော့တပတ်လို့ဖြစ်အောင်တောက်ဖို့လည်းအခွင့်အရေးရှိတယ်။ဟောတချို့အားသာရှိတဲ့သူတွေကလည်းဒါမျိုးရှိပါမယ်ကျွန်တော်ကြားရတာရှိပါတယ်ခင်ဗျ
။ဟုတ်ကဲ့ပါခင်ဗျကျွန်တော်သရရှင်ချို့အလှည့်ပြန်ပေးခြင်းပါတယ်ကိုတင်ဝင်းသိန်းကြားပါလားခင်ဗျတူတူဆွေးနွေးမေးမြန်းလို့ရပါတယ်။ဦးသိန်းတန်းဦးရှိပါတယ်ကိုတက်ဆွေးဝင်ရှိပါတယ
်။ဆရာဦးသိန်းတန်းဦးပြောတယ်လို့နော်ကိုတက်ဆွေးဝင်ပြောတယ်လို့နော်အဲ့ဒီအဲ့ဒီအားလုံးကတကယ်တမ်းကျတော့ကျွန်တော်တရားဥပဒေစိုးမိုးရေးနဲ့လေကြားလား
ဟုတ်ကဲ့ကြားရပါလေ
တရားဥပဒေစိုးမိုးရေးနဲ့ကျွန်တော်ဥပဒေရေးရမှာကောင်းစီပတ်စီကိုကြားကြနာနာကျွန်တော်တို့အပွက်ကြကြငါကင်ပြတ်တပ်ပြီးလုပ်ပါလေခင်ဗျာနော်အဲ့လိုမကင်ပြတ်ဘူးဆိုရင်ဒါကခုနကပြောအစည်းအဝေးလိုဝါလိုဘယ်မှာဖြစ်သွားနိုင်လဲကျွန်တော်တော့ဆိုတော့တိုင်းပြည်ကိုကျွန်တော်ဒီမိုကရေစီတည်ဆောက်နေတဲ့အချိန်မှာအဲ့ဒါငင်းငယ်ကြီးကိုအဓိကထားတဲ့လူသားသမီးကြီးပြန်လဲအဓိကထားတဲ့အဖက်ဖက်တောင်းဆိုရနေမှာအကွက်မရှိအောင်ကျွန်တော်ကိုင်ပြဖြည့်ရှင်းနိုင်မှဒီလိုကိစ္စကအဆင်ပြေမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ဖိတ်ခေါ်ကြည့်ပါလိုက်တစ်ဆက်တည်းပါကုခမောင်းလွင်ကြားပါလားခင်ဗျာတူတူဆွနီမင်းမြန်လို့ရပါတယ
်
ဟုတ်ကဲ့ကြားပါပါဒေါက်
တာဖြည့်အောင်တန်တာအကျူတန်တာဖြည့်ပါလာဒီလိုချက်ပါလိချင်းဖြစ်ပြီးဒီတော့တော့ဦးမင်းလည်းလည်းတော့အကျန်းစစ်တန်တာကြီးကလည်းလောက်အောင်ပန်းကြီးဖြစ်ပြီးဒါကြောင့်လေးမိနေတော့ဒေါက်တာမော်ရဝင်အများကြီးကနားမလို့ဖြစ်ဘာသာရေးအစိုးရကဒီနေ့ဒီကနေ့ကကြားရရှိဘာသာရေးညမကြီးအရင်ကဒီလိုမျိုးကျန်ပြီးတည်ဖြစ်ပြီးကြောက်ပြန်သွားရှင်ညဘာသာရေးဖြစ်ပြီးကျွန်တော်ပြောလာခဲ့
ဟုတ်ကဲ့ဦးတင်ဦးကပေါင်လေးကျေးဇူးပါခင်ဗျာကျွန်တော်ဦးပင်နယ်ဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ကြပါလေဦးတင်တန်ဦးသေးတန်ဦးအခုလိုကိစ္စမျိုးတွေကရင်းနှောင်းကလည်းနှစ်ခေါက်သုံးခေါက်ဒီ energy အစိုးရလက်ထက်မှာဖြစ်ခဲ့တယ်အဲ့တော့ဒီလိုမျိုးလူအုံနဲ့ဘာသာရေးရဆွေးရောက်မှုတွေအဲ့လိုမျိုးဖြစ်လာရင်အာနာပနီနေအနေနဲ့ဘလူကင်တွေတက်မာတယ်ဆိုတာကိုဘလူကြံပေးကြပါလေဒါ
ကျွန်တော်တော့ခုတွေနဲ့ညီပြဒါပေမဲ့ဟိုအရင်ညစ်ကိုပြောရမယ်ဆိုရင်တော့ကျွန်တော်တို့2007ဖွဲ့စည်းပုံချမ်းတွေပုံမှန်200နိုင်ငံတော်သမ္မတကဝန်ကြီးဌာနတွေကိုထုတ်နိုင်တဲ့အသစ်တိုးနိုင်တဲ့ကထုတ်နိုင်တယ်ချဲ့နိုင်တယ်ဥည်ရဲလုံနိုင်တယ်အဲ့ဒီခါကျတော့ဝန်ကြီးဌာနအစ်စ်တိုးစရာမလိုပါဘူးအခုလက်ရှိရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တို့နောက်တစ်ခါဒီအထွေအုပ်ချုပ်ရေးဦးစီးဌာနတို့အကြီးဦးစီးတို့မိသားတွေအဖွဲ့အစည်းတွေကိုကိုတုံးကလည်းပဲကျွန်တော်တို့ဒီမှာဒီသဗ္ဗအုပ်ချုပ်မှုအောက်ပေါ်ဗျာတက်ဆိုင်ရာဝန်ကြီးချုပ်အောက်မှာထိမ့်သိမ့်ကိုကဲတဲ့ဟာမျိုးဟိုရောက်အောင်ဒါဒီလိုဟာမျိုးနဲ့သွားတဲ့မယ်ကျန်တာကတော့ကျွန်တော်တို့တကယ်ကိုဒီလမ်းတစ်ကြပေါ်ဗျာဟိုရဲစန်းစန်းရုပ်ရုံမှာမှာဒီမုန်းနေတဲ့2000လောက်ဟာမျိုးတွေမဖြစ်အောင်တပင်းလောက်ဟာမျိုးတွေမဖြစ်ဖဲနဲ့ကျွန်တော်တို့နီလန်တကြတော့ဟိုဖြည့်ရှင်းရမှာပေါ့ဗျာဥရည်နဲ့ညီစီတရားမျှတမှုတွေရှိစီဆိုတော့ချက်ပြီးဖြည့်ရှင်းသင့်တယ်လို့ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ကျွန်တော်သရရှိတူအလှည့်ပေးကြပါလေကိုအောင်ဇော်မြင့်တူတူဆွနီမြောင်လို့ရပါတယ
်ဩအဲ့ဒါကျတော့သွားကြံကြားလေးကပြန်ပြောပြရပါဦးမြတ
်ဟာခင်ဗျဘာလို့လဲမသိဘူးဘယ်ရောက်ပြောတာလဲ
အခုကဘာအကြောင်းနေဆင်းနေမှလည်းမသိဘူးဗျာကျွန်တော်ကတော့ဟိုကလူများတော့မေ့နေလို့မဟုတ်ဘ
ူးဟာကျွန်တော်တို့ခုနကပြောလို့ဒီမုတ်ဘရူးခေါ်တဲ့လူတို့တုံးပြီးတော့ဥပဒေချိုးဖောက်မှုတွေရာဇဝတ်ကျုပ်လွတ်မှုတွေပေါ့နော်ပြီးခဲ့တဲ့ကြောက်ပြောင်းကိစ္စကိုဖြစ်ရကိုတည်ပြီးပြောတာပါဥကောင်စောမြင့်ဆင်းနေမင်းများမှုရှိပါလား
ဟောကျွန်တော်မပြောတော့ပါဘူးခင်ဗျာကျွန်တော်ဘာလို့ဆိုတော့ကျွန်တော်အခုလောက်ကတခြားဖြစ်နေရောလေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျေးဇူးပါကျွန်တော်ကိုတက်ဆွေဝင်းကိုပဲပြန်ဖိတ်ခဲ့ကြချင်ပါလေကိုတက်ဆွေဝင်းကြားပါလားခင်ဗျာโอเคကိုသက်ဆွေဝင်ခုနကဥသိန်းတန်းဦးရောကျွန်တော်မေးခဲ့ပြီးပါပြီဒီလိုမျိုးဖြစ်ရမျိုးတွေအလားတူထပ်မကြုံလောင်လို့ကြုံလာခဲ့လို့ရှိရင်ရောအာနာပိုင်းကဘလို့ပြင်ဆင်ထားတဲ့လဲဘလို့ကင်တွယ်တဲ့လဲဆိုတာအမြင်ရှိပါလေ
ဟုတ်ကဲ့ကျွန်တော်နှမျိုးဖိစားမယ်ခင်ဗျာ2မျိုးကကျွန်တော်ဒီမဖြစ်အောင်ကာကွယ်နေနောက်2မျိုးကတော့ဖြစ်နေတဲ့အချိန်မှာဘယ်လိုကင်ကွယ်မလဲဆိုတာပေါ့နှမျိုးဖိစားဖို့လိုပါတယ်မဖြစ်အောင်ကယ်လို့ကတော့ကျွန်တော်တို့ပြီးခဲ့တဲ့ဆိုတာမဖိနေတော့ဒီဘာသာဘာမှမကြည့်ကြည့်မျိုးယူဖွဲ့လို့ဟာဘယ်လိုဖွဲ့ဒီမျိုးနေလဲမှာဖွဲ့ကြတာမျိုးရှိရတဲ့နိုင်ငံတော်ဆိုးဖွဲ့ရတဲ့ဟာလေဒါပေမဲ့ဒီဘက်ဆိုးတဲ့ထက်မှာဒီဖွဲ့ကပြန်နေလို့လုပ်တာမျိုးမရှိတော့ဘူးတွေ့ရတာဒီတေချာအစ်စ်ဖြစ်နေတဲ့နေရာတွေမှာနေသွားတယ်ပေါ့အဲ့တော့သူတို့လူအဖွဲ့မျိုးတွေရယ်ဘာသာဘာမှမဖွဲ့လို့ဟာမျိုးတွေရယ်သူရွှတ်တော်ကုပ္ပလေးလို့လူမျိုးတွေရယ်ဘောင်လေးကိုကျွန်တော်ရွှတ်တော်ကုပ္ပလေးအခန်းကဏ္ဍအရေးကြီးတယ်ကျွန်တော်ဒီတာဂီတမှာကျေးဇူးတင်တဲ့နာမည်ကြီးကြီးဒီကြောက်တော့မှာဖြစ်ခဲ့တဲ့တင်နာမည်ကြီးကြီးဒီရှုတော်ကုပ္ပလေအခမ်းအနားအနေနဲ့ဒီရှုတော်ကုပ္ပလေပါဝင်မှုကြောင့်မဖြစ်ခဲ့တဲ့တင်နာမည်ရှိတယ်အဲတော့ရှုတော်ကုပ္ပလေရဲ့ဒီဘာသာဘောင်းကိုဖွင့်လူဟာတွေရဲ့တွဲတာအုတ်ချုပ်ကြီးဖြစ်တဲ့ဒီကျွန်တော်တို့မာယာကလူဟာမျိုးပြီးထွေဦးလူဟာမျိုးပြီးသွားတဲ့ခါကျလို့ရှိရင်ကျွန်တော်တို့ဒီဟိုဟာဒီရဲလူအဖွဲ့လို့ဒီကျွန်တော်လူမျိုးဖွင့်လူဟာမျိုးတွေအရင်ကစုပေါင်းပြီးကျွန်တော်တို့ကဒီပြိခကကွေတာစီရဲ့အဲ့ပတ်သက်တဲ့ဟာမျိုးတွေတို့ဒီဖြစ်နိုင်ခြေရှိတဲ့ဒီသားတွေမှာဖွင့်ထားဖို့လိုနေမယ်မချူတူဖွင့်ဖို့လိုနေမယ်ဒါကြရဘယ်လိုလုပ်ကြရမလဲဘယ်လိုမလုပ်ရမလဲဆိုပြီးတော့ကျေးဇူးတော်လူလေးပါရမယ်ကျွန်တော်အလူပါဝင်နဲ့ဒီပေါ်တွေ့ဆုံပွဲမျိုးတွေကြော်ဒီဟိုဖုန်းနံပါတ်လုပ်ပြီးတော့ခါကြလို့ရှိရင်ဒါရင်ဖြစ်လာတယ်မဖြစ်အောင်ကာဝေးဖို့အတွက်ဒါဒီဟိုကတို့ချက်နဲ့တခုတီဆောင်ထားဖို့လိုနေမယ်အဲ့ဒါဆိုပြီးကျွန်တော်တို့ဒီအောင်ရုပ်တရက်ပြဿနာဖြစ်လာမယ်ဆိုလို့ရှိရင်ဒီကာဝေးသွားတယ်နဲ့ဒီရဲရဲခုပေါ်လာနိုင်မယ်ဒါတခုနောက်တစ်ခုကတော့ကျွန်တော်တို့ဒီပြဿနာဖြစ်တဲ့ခါကြလို့ရှိရင်ကျော်အရေးကြီးဟိုကဂရင်းချက်လက်အမှားရတဲ့ပြဿနာဥပမာဘယ်လိုချက်တော့မယ်ဘယ်လိုဆောက်နေချက်တော့ဘယ်လိုဆောက်နေချက်တော့မယ်ဟာဒီအင်တာနက်ကလည်းပြန်တယ်ကျွန်တော်လူချင်းကြားရတယ်ပြန်တယ်ဒီပြဿနာတွေကိုကျွန်တော်တို့ဒီသတင်းမှန်မထုတ်ပေးနိုင်လို့ရှိရင်ပုံပြီးတော့ဒီဟိုလူတွေရဲ့ fake ကဒီတိုးတော့ဆိုတော့ဖြစ်ကြတယ်အများပြီးတော့ဒါပုံပြီးတော့ဒီလူလူကြီးဖြစ်လာတယ်ပြန်ပြီးတော့ပြဿနာဖြစ်နေတယ်အဲ့တော့ဒီလူတွေကိုကျွန်တော်တို့ဒီလူရတဲ့ဟာသတင်းမှန်ပေးနိုင်လာပဲဥပမာကျွန်တော်တို့ဒီမေဂါတောင်ကျောင်းမှာဖြစ်ခဲ့တဲ့ပြဿနာတွေဟာဆိုလို့ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီကြတဲ့ဘကလာအိုက်အိုင်နဲ့တက်လာပြီဆိုတော့ကြိုက်ချင်တဲ့ကောင်ကြီးတည်သွားပြီဆိုတော့ခုကဒီဘက်မှာအချင်းချင်းပြန်ပြီးတော့ဖွားတယ်တင်းကြီးတက်လာတယ်အဲ့ဒါလူရက်ပူပြီးတော့အင်တာနက်ကြည့်နေတယ်ဘသူကြီးဖူလာရတယ်အဲ့တော့ဒီဘက်ခင်မှာ ID ဖြစ်ဖြစ်လေကျွန်တော်ဒီအင်တာနက်ကနေပြတာကိုတင်းကြီးပြန်လာဆိုတော့ဒါအောင်ကျွန်တော်ပြည်ကထိဆုံးနိုင်မှုလို့လိမ့်မယ်အဲ့တော့ဖြစ်လာပြီဆိုလို့ရှိရင်ဒီနိုင်ငံတော်အဖြစ်တုံးမဒီဒေတာမှာဆိုလို့ရှိရင်ဒီဒေတာဆိုင်ဆိုင်ရာကျွန်တော်တို့ကဒီတိုင်းရာဖြစ်ဖြစ်မျိုးနဲ့ဖြစ်အဲ့ဒီဒေတာဆိုင်ရာကျွန်တော်တို့တင်းချက်လက်မှတ်မှတ်ကြတာထုတ်ပြန်ပြီးနိုင်မယ်အချက်လက်တော့ဒီအခြေအနေတွေကြီးတွေထုတ်ပြီးနိုင်မယ်ဟာလို့လေအခုလူဒီမှာကြောက်နေရတယ်ဒီတာဝန်ရှိတဲ့လူအားလားပိုင်းဒီမှာအဲ့ကြောက်ကြရရှိတယ်ကျွန်တော်တရင်ချက်နဲ့သွားမိမယ်ဆိုလို့ရှိရင်မပြောချင်ကြဘူးသူတို့တောင် sensitive ဖြစ်တဲ့ဒီ ठी ရချတဲ့ဖြစ်တဲ့ခါတွေဆိုလို့ရှိရင်ပုံပြီးမပြောချင်ကြဘူးသူတို့တွေအဲ့တော့သူတို့တိတ်တိတ်နေကြရပုံပြီးအနေဖြစ်ဖြစ်ရနေဆိုတော့မသိနေကြဘူးအဲ့တော့ကျွန်တော်ပြောချင်တာဖြစ်မယ်ဆိုလို့ရှိရင်ဒီတရင်ချက်နဲ့ပတ်မှန်ကလေးထုတ်ပြီးနိုင်မှာဒါလေးဒီပြဿနာတွေရဲ့ဒီဖြစ်လာနိုင်တဲ့ရှင်းတမ်းကိုကျွန်တော်ကြော်သွားပြနိုင်မယ်အဲ့လိုပဲချိုးရင်းကောက်ွယ်ထားပြီးရဲ့အချိန်မှာ
ကျွန်တော်တို့အချင်းကျွန်တော်စစ်သွားပါပြီကိုတက်ဆွေးဝင်ကြဟုတ်ကဲ့ကျွန်တော်တို့အခုဒိုင်ရက်လီလိုက်စီစဉ်အချိန်ဆက်တော်လို့ပါပါဝင်ဆွေးနွေးပြတဲ့ဦးသိန်းတန်းဦးနဲ့ကိုသက်ဆွေဝင်အပြင်ပရိသတ်အားလုံးကိုကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာဒိုင်ရက်လီလိုက်စီစဉ်ဒီမှာပဲရနာခွင့်ပြီးပါ
အင်္ဂါနေ့ညတိုက်ရိုက်လိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်တင်ပြပေးပါမယ်ရှင်
အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုရုရှားဘက်ကတန်တမန်ရေးအရာတုံ့ပြန်ဆောင်ရွက်တာကြောင့်အမေရိကန်ရဲ့မဟာမိတ်တွေရဲ့နိုင်ငံလုံခြုံရေးအပေါ်အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအဟန့်အတားဖြစ်စေမှာမဟုတ်ဘူးလို့ဒုတိယသမ္မတမိုက်ပင်းစ်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်မကြာခင်မှာလက်မှတ်ရေးထိုးမဲ့ဒဏ်ခတ်ပိတ်ဆို့မှုဥပဒေကြမ်းဟာဆိုရင်ယူကရိန်းနိုင်ငံတဲကရုရှားရဲ့လှုပ်ရှားမှုတွေနောက်အီရန်နဲ့ဆီးရီးယားနိုင်ငံအပေါ်ထောက်ပံ့မှုတွေနဲ့ပတ်သက်ပြီးရုရှားရဲ့ယက်တီချက်ပြောင်းရမယ်ဆိုတာကိုရှင်းရှင်းလင်းလင်းသတင်းစကားပေးလိုက်ဖြစ်တယ်လို့လဲဒုတိယသမ္မတမိုက်ပင်းစ်ကဒီကနေ့မှပြောဆိုပါတယ်အမေရိကန်သမ္မတအင်ဖြူရောမှာ6လတာကာလအတွင်းမူဝါဒရေးရာမအောင်မြင်မှုတွေဝန်ထမ်းအပြောင်းလဲတွေသတင်းပေါက်ကြားမှုတွေနဲ့ရှုပ်ရှုပ်ထွေထွေဖြစ်နေတာကိုကင်တွယ်ဖို့အင်ဖြူရောအရာရှိချုပ်အဖြစ်တိကျပြသတဲ့မရိန်းတပ်ဖွဲ့ဗိုလ်ချုပ်ကြီးဟောင်းဂျွန်ကယ်လီကိုခန့်လိုက်တဲ့သမ္မတထရန့်ကအင်ဖြူရောမှာဗျံပရာဖြစ်မနေဘူးလို့ Twitter မှာရေးသားလိုက်ပါတယ်ဆိုမာလီယာနိုင်ငံတွင်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုမှာအယ်ရှာဘတ်အဖွဲ့ရဲ့ရေးပါတဲ့ခေါင်းဆောင်တဦးသေဆုံးသွားတယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေက VOA ကိုအတည်ပြုပါတယ်။အလီဂျာဘဲလို့ထီးခြားတဲ့အလီမိုဟာမက်ဟူစိန်ကမိုဂါဒီရှုကစီးပွားရေးလုပ်ငန်းတွေအစ္စလမ်အစွန်းရောက်စစ်သွေးကြတွေကိုငွေကြေးထောက်ပံ့ရေးဖိအားပေးသူလို့သိရှိထားသူဖြစ်ပါတယ်။
တဲ့ရင်အချင်းချက်ကိုမတင်ထိုက်တင်ညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရေးမူကမှဆွမှုဖြစ်ပြီးအင်ဂျင်နီယာကတော့ဆူလီမန်ထာရဝါလေးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်ညပဲမြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ဗုဒ္ဓနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 32 40နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.